Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American VOA American အသံရဲ့2022ခုနှစ် November 10ရက်ကြာသပတေးနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့ပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အာဆီယံစီဝပွဲတက်ဖို့နိုင်ငံကခေါင်းဆောင်နေကမ္ဘောဒီးယားနိုင်ငံကိုရောက်နေကြပါပြီမြန်မာနိုင်ငံသားတွေအပေါ်စာနာမှုအရာနေထိုင်ခွင့်ဗီဇာတွေဦးစားပေးစဉ်းစားပေးသွားမယ်လို့ဩစတြေးလျလူမှုဝန်ကြီးကပြောကြားလိုက်ပါတယ်။အမေရိကန်ရွေးကောက်ပွဲရလဒ်တွေအပြည့်အစုံထွက်မလာသေးတဲ့အတွက်လွတ်တော်မှာဘယ်သူကလူများစုဖြစ်မယ်ဆိုတဲ့အခြေအနေထွက်မလာသေးပါဘူး။ဒီသတင်းတွေအပအဝင်တခြားထိတန်းအောင်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အာဆီယံထိပ်သီးအစည်းအဝေးစတင်နေပြီဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနထိပ်တန်းအရာရှိကြီးတွေရဲ့သတင်းစာရှင်းလင်းပွဲမကြသေးခင်နိုင်ပိုင်းတွင်ကပြုလုပ်ခဲ့ပါတယ
် Let's be very clear here. What has happened in Myanmar over the past 2 years has been an absolute travesty. The coup d'etat carried out by the junta.
Asia Pacific ဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောသွားတာပါ ဒီမြန်မာအရေးဘာတွေများထည့်သွင်းပြောကြားသွားသလဲဆိုတာကိုလည်းသတင်းစီစဉ်နောက်ပိုင်းမှာအသေးစိတ်တင်ပြဖို့ရှိပါတယ်တခါသတင်းစာဆရာဦးစီသူအောင်မြင့်ရဲ့အမှုအမိတ်ချမှတ်ဖို့ရွှေဆိုင်နေတဲ့အခြေအနေကိုလည်းကြားဖို့ရှိပါတယ်နောက်ဆုံးမှာတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုလည်းတင်ပြမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင်
ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့ကအရှိတောင်အာရှနိုင်ငံများတဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့အာဆီယံခေါင်းဆောင်တွေဟာကမ္ဘောဒီးယားဘုရင်နိုရိုဒမ်ဆီဟာမိုနီကိုဒီကနေ့တွားရောက်တွေ့ဆုံနှုတ်ဆက်ကြပါတယ်။ဘုရင်ဆီဟာမိုနီကကြိုဆိုဧည့်ခံပြီးအပြန်အလှန်ယုံကြည်မှုနဲ့နားလည်မှုအတွက်စိတ်ဆန္ဒကောင်းတဲ့ယုံကြည်မှုရှိကြမယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်။အာဆီယံခေါင်းဆောင်တွေဟာအာဆီယံစည်းဝါးရေးအကြံပေးကောင်စီကိုယ်စားလှယ်တွေနဲ့ဒီကနေ့ဆွေးနွေးခဲ့ကြပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးတွေကိုတော့တောက်ကြနေကစပြီးကျင်းပသွားမှာဖြစ်ပြီးတခြားနိုင်ငံတကာခေါင်းဆောင်တွေနဲ့အတူအမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းတက်ရောက်မှာဖြစ်ပါတယ်အဓိကဆွေးနွေးမယ့်အထက်အာဆီယံအဖွဲ့ဝင်တနိုင်ငံဖြစ်တဲ့မြန်မာအရေးယူကရိန်းစစ်ပွဲတောင်တရုတ်ပင်လယ်ပြင်အငင်းပွားမှုကပ်ဘေးပြန်လည်ထူထောင်ရေးဒေတာရင်းကုန်သွယ်ရေးနဲ့ဥရယာတီဖောက်ပြန်ပြောင်းလဲရေးအစီအစဉ်တွေကိုဆွေးနွေးကြဖို့ရှိပါတယ်မြန်မာအရေးနဲ့ပတ်သက်လို့လက်ရှိအကြတဲ့ကိစ္စတွေနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုပြန်လည်တုံ့တက်ဆွေးနွေးကြမှာဖြစ်ပါတယ်မြန်မာဘက်ကအာဆီယံသဘောတူညီချက်ကိုအကောင့်ထယ်ဖော်ဖို့ပြက်ကွက်တဲ့ဆိုပြီးမြန်မာစစ်ကောင်စီကိုအခုအာဆီယံထိပ်သီးအစိုးရမှနိုင်ငံရေးအရကိုစားပြုတက်ရောက်ခွင့်မပေးပါဘူးခင်ဗျာ
။ဩစတြေးလျရောက်မြန်မာနိုင်ငံသားတွေကိုစစ်အာဏာသိမ်းပြီးမှလူသားချင်းစာနာမှုဗီဇာဦးစားပေးဖို့ကြေညာလိုက်ပါတယ်။မြန်မာနိုင်ငံတွင်လုံခြုံရေးနဲ့စိုးစိုးဝါးဝါးလူမှုရပ်တည်ရေးအခက်အခဲတွေကြောင့်ဩစတြေးလျကိုရောက်နေတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာမှုအရနေထိုင်ခွင့်ဗီဇာတွေဥစားပေးသွားမယ်လို့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးကထုတ်ပြန်ကြေညာလိုက်တာပါ။ဩစတြေးလျနိုင်ငံတွင်ကိုနိုင်ငံကူးဗီဇာနဲ့ရောက်လာပြီးလက်ရှိနေထိုင်နေတဲ့မြန်မာတွေအတွက်ပြည်ထောင်စုဌာနရဲ့ဥစားပေးအကာအကွယ်ရယူမှုလျှောက်ထားနိုင်တယ်လို့လည်းဝန်ကြီးအန်ဒရူးဂီလစ်ကကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီအတွက်နေထိုင်ခွင့်သက်တမ်းတူဖို့ဗီဇာလျှောက်ထားရမှာအချိန်နဲ့စာရွက်စာတမ်းလိုအပ်ချက်ကိစ္စတွေလျှော့ပေးသွားမယ်လို့လည်းသူကဆက်ရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံအတွင်း2022ခုနှစ်ဖေဖော်ဝါရီလရွေးကောက်ခံဆွေးနွေးစည်းကစစ်တပ်အာဏာသိမ်းယူပေးကြတဲ့ကဆိုရင်ဩစတြေးလျမှာရောက်နေပြီးသားမြန်မာလူမျိုး800ထက်မနည်းခလုံးခွင့်လျှောက်ထားကြတယ်လို့လည်းဩစတြေးလျ ABC သတင်းဌာနကထုတ်ပြန်ခဲ့ပါတယ်။အခုလိုအစီအစဉ်ဖြင့်ဘန်ကောက်မှာရှိတဲ့ UNHCR နဲ့နီနီကက်ကက်လုပ်ကိုင်ပြီးပြည်ပခါလာမဲ့အခြေချနေထိုင်ရေးအစီအစဉ်တွေမှာလည်းမြန်မာတွေကိုထိတ်တန့်ဦးစားပေးဆောင်ရွက်နေတယ်လို့ပါဒီဩစတြေးလျဝန်ကြီးချုပ်ညာချက်ထဲမှာဖော်ပြခဲ့ပါတယ်ခင်ဗျာ
။စစ်တပ်ကအရသားတွေအပေါ်တိုက်ခိုက်မှုတွေမြန်မာနဲ့ဖြစ်ပေါ်ဒီကမှာခင်ဗျာစစ်တပ်ကအရသားတွေအပေါ်တိုက်ခိုက်မှုတွေမရမနာဖြစ်ပေါ်နေတဲ့မြန်မာနိုင်ငံကပဋိပက္ခတွေအဆုံးသတ်ရေးတွေ့ဆုံဆွေးနွေးကြဖို့ပေါ်ဟမ်မင်းကြီးဖရန်စစ်စ်ကပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းဖြစ်ပေါ်နေတဲ့စစ်ပွဲတွေရဲ့အနှိမ့်ထာယုံတွေအကြောင်းရိုမာ9ရက်နေ့မှာဗက်တီကန်မှာလုပ်တဲ့တရားပွဲမှာပေါ်ဟမ်မင်းကြီးကမြန်မာအရေးကိုထည့်သွင်းပြောကြားခဲ့တာပါ။ပြည်ရင်းစစ်နဲ့ပဋိပက္ခတွေစနစ်ကြောကြားဖြစ်နေတဲ့စီးရီးယားအရေးရေမင်းနိုင်ငံကကလေးငယ်တွေရဲ့ဘေးဒုက္ခနဲ့ မြန်မာနိုင်ငံအရေးတို့ကိုစဉ်းစားကြည့်လိုက်ရင်စစ်ပွဲတွေကလူသားမျိုးနဲ့အပါအဝင်အရာအလုံးကိုဖျက်ဆီးနေကြောင်းဒါကြောင့်ဒီပဋိပက္ခတွေကိုစစ်ပွဲတွေနဲ့ဖြည့်ရှင်းလို့မရနိုင်ကြောင်းပုံရဟမင်းကြီးကပြောပါတယ်စစ်ပွဲတွေအဆုံးသတ်ဖို့တွဲဆောင်ရမယ်ဆွေးနွေးရမယ်လို့ပုံရဟမင်းကြီးကပြောပါတယ်ယူကရိန်းစစ်ပွဲအပါအဝင်တခြားပဋိပက္ခတွေကြောင့်ဘေးဒုက္ခရောက်ကြသူအများပြားကိုသူ့အနေနဲ့မြင်ရောက်နေကြောင်းဒီပဋိပက္ခတွေပြည်လဲရေးအတွက်အမြောက်တင်နဲ့ဆုံးဖြတ်ပေးလို့မရနိုင်ပဲနှူးညံ့သိမ်မွေ့တဲ့တွဲဆောင်ဆွေးနွေးတဲ့နည်းနဲ့သာဖြည့်ရှင်းနိုင်မယ်လို့လည်းပုံရဟမင်းကြီးကပြောပါတယ်ကဘာကြီးကယူကရိန်းစစ်ပွဲကိုအာရုံစိုက်နေကြပေမဲ့ပုံဟမ်းမင်းကြီးကတော့မြန်မာနိုင်ငံအရေးကိုမကြာခဏပြောဆိုပြီးငြိမ်းချမ်းရေးနဲ့အမျိုးသားညီညွတ်ရေးရေးဖြစ်ပေါ်စေဖို့ဆုတောင်းပေးလေရှိပါတယ်ခင်ဗျာ
ယူကရိန်းအနေနဲ့နိုင်ငံတကာထောက်ခံမှုရဖို့အရှေ့တောင်အရှနိုင်ငံတွေနဲ့ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုလိုက်ပါတယ်အရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံရဲ့ထိပ်သီးစည်းဝေးကမ္ဘောဒီးယားမှာစတင်လိုက်ချင်းရုရှားအထူးချံပိုဖြစ်အောင်ကြိုးပမ်းတဲ့အနေနဲ့လည်းယူကရိန်းကအာဆီယံနဲ့ငြိမ်းချမ်းရေးမဖက်ပူးပေါင်းဆောင်ရွက်မှုစာချုပ်ကိုဒီနေ့လက်မှတ်ထိုးလိုက်တာပါရုရှားသမ္မတကိုယ်တိုင်ဒီတစ်ခါမတက်မဲ့အခုထိပ်သီးနောက်ဆက်တွဲအစည်းအဝေးမတိုင်ခင်ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမက်ထရိုကူလီဘာအနေနဲ့အဆောင်ရောင်သဘောပူဆန်းတဲ့ဒီငြိမ်းချမ်းစာချုပ်ကိုလက်မှတ်ထိုးခဲ့တာပါရုရှားအနေနဲ့နောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့တံခတ်မှုကြောင့်တခြားဈေးကွက်သစ်ပူရှာနေရခြင်းအရှိတောင်အရှမှာစလိုက်တဲ့အခုအာဆီယံပွဲနောက်မှာလည်း G20 စီးပွားရေးအင်အားကြီးနိုင်ငံ20အဖွဲ့နဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့စီးဝေးကြီးတွေလည်းအင်ဒိုနီးရှားနဲ့ထိုင်းမှာစက်တိုက်လာဖို့ရှိနေပါတယ်ဒီပွဲတွေမှာရုရှားသမ္မတမတက်လာတာကြောင့်ယူကရိန်းအနေနဲ့ကမ္ဘာထိပ်သီးခေါင်းဆောင်တွေရဲ့ထောက်ခံမှုပိုရအောင်ပူစည်းဝေးနိုင်မှုအခွင့်အလမ်းပိုပွင့်သွားတယ်လို့လည်း Lowy Institute ဘက်ကအရှိတောင်အရှအစီအစဉ်ညွှန်မှုဆွနန္နာပတ်ထွန်ကပြောလိုက်ပါတယ်ဒီအာဆီယံထိပ်သီးပွဲကိုမြန်မာခေါင်းဆောင်ကမဖိတ်ပဲအဖွဲ့ဝင်၉နိုင်ငံခေါင်းဆောင်တွေနဲ့သာကျင်းပနေပြီးအစည်းအဝေးဆက်ဆံခြင်းဒီနေ့မှာပဲမြန်မာဘော်ကျန်းဖက်မှုတွေရပ်တန့်ရေးလှုပ်ဆောင်စေရေးပိုဖိအားပေးနိုင်ဖို့လည်းပြင်ဆင်နေတယ်လို့သံတမန်တွေကဆိုပါတယ်အခုလိုအချိန်မှာရုရှားနိုင်ငံပိုင်အဆင့်မြင့်ရင်းနှီးမြှုပ်နှံမှုကော်မရှင်အဖွဲ့ Ross Congress မြန်မာနိုင်ငံကိုရောက်နေပြီးရေထွက်ကုန်တွေနဲ့ကြောက်မြက်တွေတင်ပို့ဖို့ပါဝင်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့သဘောတူစာချုပ်တွေလက်မှတ်ထိုးခဲ့တယ်လို့မြန်မာစစ်ကောင်စီပြောခွင့်ရက PA ကိုပြောခဲ့ပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်မီကန်တန်ကကြာသာပရိနေညပိုင်းတနင်္ဂနွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနွေမလာရှိရဲ့အင်္ဂါနေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတတက်တန်းဝဲလွတ်တော်ရွတ်ကောက်ပွဲမဲရလက်တီရစ်တွက်နေစေဖြစ်တာမို့ဒီကနေ့နွေမလာ၁၀ရက်နေ့ထိရလအပြည့်ဆုံးထွက်မလာသေးပါဘူး။ပြည်내အုပ်ချုပ်ရေးမှုနဲ့လွတ်တော်အမတ်နေရာတချို့အတွက်စားရက်ကပို့ကြတဲ့ကြိုတင်မဲတွေကိုဆက်လက်ရစ်တွက်နေရတာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ကြာသာပရိနေ့ထွက်ရလာတဲ့ရလတီအရဒီမိုကရေစီအတွက်အားရစရာနေ့တစ်နေ့ဖြစ်တယ်လို့အင်ဗျူရာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ It was a good day I think for democracy.And I think it was a good day for America. Excuse me, I have a little horse.
Democracy အတွက်ကောင်းမွန်တဲ့နေ့တနေ့ပါ။ဒါဟာအမေရိကန်နိုင်ငံအတွက်ကောင်းမွန်တဲ့နေ့လည်းဖြစ်ပါတယ်။အခုနှစ်ပိုင်းအတွင်းအမေရိကန်ဒီမိုကရေစီခိုင်မာမှုပေါ်စတက်ခံခဲ့ရပေမဲ့ကျွန်တော်တို့ဟာဒီမိုကရေစီစနစ်အပေါ်ယုံကြည်သက်ဝင်နေစေဆိုတာဒီရွေးကောက်ပွဲမှာပြည်သူတွေကမဲပေးခဲ့ကြတာကိုကြီးကြီးအပြင်သိနိုင်ပါတယ်လို့သမ္မတဘိုင်ဒန်ကအေဗီရောမှာပြောသွားခဲ့တာပါ။သမ္မတတက်တန်းဝဲလွတ်တော်ရွေးကောက်ပွဲမှာ Republican တွေအပြတ်အသတ်အနိုင်ရလိမ့်မယ်လို့အများစုကခန့်မှန်းထားကြပေမဲ့ထင်သလောက်အနိုင်မရခဲ့ပါဘူး။အထူးသဖြင့်2020ရွေးကောက်ပွဲရလဒ်ကိုလက်မခံဘူးလို့တခြားလုံးပြောဆိုနေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ယူအဆကိုလက်ခံယုံကြည်ပြီးသူကအပြည့်အဝထောက်ခံမဲဆွယ်စည်းရုံးပေးထားတဲ့ကိုယ်စားလှယ်လောင်းအတော်များများရွေးကောက်တင်မြှောက်မခံရတဲ့အတွက်ဒီမိုကရေစီရဲ့အောင်ပွဲအဖြစ်သမ္မတဂျိုးဘိုင်ဒန်ကရည်ညွှန်းပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းစစ်ပွဲတွေရုရှားစစ်သား3,000ကျော်အထိထိခိုက်သေးဆုံးခဲ့ပြီးတချို့ဆုတ်ခွာနေရခြင်းဆွနိုဘဲစဖို့အမေရိကန်ကထောက်ပြလိုက်ပါတယ်ဒီစစ်ပွဲမှာရုရှားစစ်သားအခုလိုထိခိုက်သေးဆုံးခဲ့ကြသလိုယူကရိန်းဘက်မှာလည်းအလားတူပမာဏထိခိုက်ခဲ့တယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးကပြောလိုက်တာပါအမေရိကန်ပူးတွဲစစ်ဆေးချုပ်များဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီရဲ့အခုလိုမနေ့ကပြောချက်ကအမေရိကန်ဘက်ကထုတ်ပြန်ခဲ့သမျှတဲ့အဆင့်မြင့်ဆုံးတက်ရရှိကပြောတာဖြစ်ပြီးထိခိုက်သေးခြင်းမှုအများဆုံးရေးတွက်လည်းဖြစ်ပါတယ်ဒီပေါ်တိကျအတည်ပြုချက်တော့မရသေးပါဘူးအခုလိုစစ်သားတွေထိခိုက်ဆုံးရှုံးနေရပြီးရှစ်ဆက်တက်ရင်ပိုဆိုးနိုင်ချိန်မှာရုရှားဘက်ကယူကရိန်းတောင်ပိုင်းမှာနေပြည်တော်ဆုံးလာနေတာကြောင့်လည်းဆွေးနွေးပြန်ဆဖို့စဉ်းစားသင့်တယ်လို့လည်းဗိုလ်ချုပ်ကြီးမီလီကထောက်ပြခဲ့ပါတယ်ခင်ဗျ
ပြင်သစ်နိုင်ငံပဲရစ်မြို့ကမြို့ပယထားလိုင်းဝန်ထမ်းတွေဒီကနေ့နိုဝင်ဘာလ10ရက်နေ့မှာတပိတ်မောက်နေကြတဲ့အတွက်မြို့ကန်နေနဲ့ကမ္ဘာလက်ခီးတွေတွာလာရေးအခက်ကြုံနေရပါတယ်။ယထားလိုင်း3 ဟွန်ဘုံတဘုံကလုံးဝရနာထားပြီးကျန်တဲ့ရထားလိုက်တွေကလည်းလူသုံးများတဲ့ရုံတက်ရုံစင်ချိန်တွေပဲပြေးဆွဲနေပါတယ်။မြို့ပြမှာရှိနေတဲ့ဝန်ထမ်းတွေအလုတ်သွားဖို့အခက်ကြုံနေရတာကြောင့်တချို့က Uber အငှားယူနေနဲ့သွားလာနေကြရတာကြောင့်အကုန်ကျပုံများတဲ့အကြောင်းညှိတွားပြောဆိုကြပါတယ်။ငွေကြေးဖောက်ပွားမှုတွေတချိန်တို့မြင့်တက်နေတာကြောင့်လောကလာစာပိုးရနိုင်ရေးအတွက်ရောသူတို့ရဲ့ပင်စင်ခန်းစားခွင့်ဆိုင်ရာပြည်ပြင်ပြောင်းလဲမှုလုပ်မှာကိုစတင်ကန့်ကွက်တဲ့အနေနဲ့ရောနိုင်ငံတကာကဝန်ထမ်းတွေတပိတ်မောက်ကြဖို့ CGT အလုတ်သမားသတ်မှတ်ကကစော်ဩထားပါတယ်ခင်ဗျာ။
Facebook ရဲ့မိခင်ကုမ္ပဏီမက်တာကကမ္ဘာတစ်ဝှမ်းကဝန်ထမ်း 1,000 ကျော်ကိုအလုပ်ကနေထုတ်ပြစ်လိုက်ပါတယ်။ဝင်ငွေကျဆင်းလာတာနဲ့နည်းပညာလုပ်ငန်းပိုင်းဆိုင်ရာပြဿနာတွေရင်ဆိုင်နေရတာကြောင့်ဝန်ထမ်းစုစုပေါင်းရဲ့ 73 ရာခိုင်နှုန်းလောက်ဖြစ်တဲ့လူသားပေါင်း 11,000 ကိုအလုပ်ရပ်ဆဲလိုက်ခဲ့တာပါ။ကုမ္ပဏီလုပ်ငန်းတွေကိုချစ်ချစ်လေးလေးဆောင်ရွက်နိုင်ဖို့နဲ့အသုံးစီ short ချနိုင်ဖို့အခုလိုဝန်ထမ်းတွေကိုစိတ်မကောင်းစွာနဲ့ short ချလိုက်ရတယ်လို့အမှုဆောင်အရာရှိချုပ် Mark Zuckerberg ကကြေညာခဲ့ပါတယ်။SpaceX နဲ့ Tesla လက်စကားကုမ္ပဏီပိုင်ရှင်တကြဲတထေးကြီး Elon Musk က Twitter လူမှုကွန်ရက်ကိုဝယ်ခဲ့ပြီးရပ်ပိုင်းမှာပဲဝန်ထမ်းထောက်ကကိုအလုပ်ဖြုတ်ခဲ့ပါသေးတယ်။အခုနောက်တစ်ပတ်ကြာမှာပဲ Facebook ကလည်းဝန်ထမ်းအမြောင်များကိုအလုပ်ဆက်ထုတ်ပြစ်ခဲ့တာပါ။ COVID ကာယောဂါကာလတွေတုန်းကတော့လူတွေအိမ်ပြင်မထွက်ပဲဖုန်းနဲ့ကွန်ပျူတာတွေအသုံးပြုများခဲ့တာအတွက် Facebook ပါဝင်လူမှုကွန်ရက်တွေပေါ်ကကြီးညာတာကတဆင့်ဝင်ငွေတွေတိုးခဲ့ပါတယ်။အခုကာယောဂါကုသမှုတွေကျဆင်းလာတဲ့နောက်ပိုင်းလူတွေအပြင်ထွက်သွားလာကြတာကြောင့်လည်းလူမှုကွန်ရက်သုံးဆမှုရော့ကျလာတာနဲ့အတူမက်တာကုမ္ပဏီဝင်ငွေလည်းကျဆင်းခဲ့ရပါတယ်ခင
်ဗျ။ဒါကတော့ကြာတာပတိနေညာတန်းသတင်းအစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကပြောပြခဲ့ကြတာပါ။ဗုဒ္ဓဘူးကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။မကြာခင်မှာတော့မြမအရေးပူပေါင်းဖြေရှာဖို့ American ကဆက်လက်ကြိုးပမ်းနေတဲ့အခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ American တပ်တန်းဝက်ရွေးကောက်ပွဲအပြတ်အသတ်အပြေမထွက်သေးတဲ့အခြေအနေကိုကြည့်ကြရအောင်ပါ။American ပြည်ထောင်စုမှာအင်္ဂါနေ့ကကျင်းပခဲ့တဲ့သမရတပ်တန်းဝက်လွှတ်တော်ရွေးကောက်ပွဲရလဒ်တွေပြည်내တချို့မှာရေးတွက်နေစေဖြစ်တယ်လို့ကွန်ဂရက်လွှတ်တော်မှာဘယ်ပါတီကအများစုထိန်းချုပ်နိုင်မလဲဆိုတာမသေးကြသေးပါဘူးကွန်ဂရက်လွှတ်တော်ဆိုင်ရာ VOE သတင်းတောက်ကက်သရင်းဂစ်ဘဆန်ပေးပို့ထားတဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင
်အမေရိကန်သမရဂျိုးဘိုင်ဒန်အနေနဲ့ဒီမိုကရက်အများစုထိန်းချုပ်တဲ့ကွန်ဂရက်လွှတ်တော်နဲ့နောက်ထပ်နှစ်နှစ်ဆက်လုပ်ခွင့်ရမလားဆိုတာမသေးကြသေးပေမဲ့သူကတော့ဒီမိုကရက်တွေနိုင်တယ်လို့ကြွေးကြော်နေပါတယ
် While the press and the pundits are predicting a giant red wave
ဒီဌာနတွေလေ့လာတဲ့သတ်သူတွေကအနီရောင်လမ်းကြီးဖြစ်သွားလိမ့်မယ်လို့ခန့်မှန်းကြကြပေမဲ့ဖြစ်မလာပါဘူ
းအစစ်စစ်အဖြစ်ကတော့အခုလိုသမ္မတတက်တန်လွှတ်တော်ရွေးကောက်ပွဲတွေမှာလက်ရှိသမ္မတရဲ့ပါတီကအများစုအနိုင်ရလိမ့်မရှိပါဘူးဒါပေမဲ့ဒီတစ်ချိန်ရွေးကောက်ပွဲမှာဒီမိုကရက်တွေကဗာဂျီးနီးယားလိုပြည်နယ်တချို့မှာပါခက်ခက်ခဲခဲပြန်အနိုင်ရတာကြောင့်အောက်လွှတ်တော်မှာ Republican တွေအများစုဖြစ်ရင်တော့တိတိသားသားကွာဟတာမျိုးတော့မဖြစ်နိုင်တော့ပါဘူး။အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာနိုင်ခြေရှိနေတဲ့ Republican အမတ် Kevin McCarthy ကတော့အခုလိုပြောပါတယ
် Republicans will work with anyone who's willing to join us.
American ပြည်သူတွေလိုလားတဲ့လမ်းကြောင်းတစ်တိုင်းသွားဖို့ဆန္ဒရှိသူဘယ်သူနဲ့မဆို Republican တွေကအတူလက်တွဲသွားမှာပါ
။ဒါပေမဲ့သုံးသက်သူတွေကတော့လွှတ်တော်အတွင် Trump ထောက်ခံတဲ့အမတ်တွေကြောင့်သူအတွက်အကန့်အသတ်တွေဖြစ်နိုင်တယ်လို့သုံးသပ်ပြောကြပါတယ်
။ Yeah, I think it's going to be very difficult for Kevin McCarthy to be able
to. အလုပ်တော်ကိုစစ်စစ်လုံးလုံးဆက်ထားနိုင်ဖို့ Kevin McCarthy အတွက်အများကြီးခက်ခဲနိုင်ပါတယ်။ဘာလို့လဲဆိုရင်အခုအချိန်ကအများစုနေရာကိုပုတ်ခါတီကာလေးပဲအနိုင်ရတာမျိုးနေရာနည်းနည်းလေးပဲပိုရတာမျိုးဖြစ်နိုင်တာပါ။ဒီလိုမျိုးအချိန်မှာအောက်လွှတ်တော်ကိုတစုတစည်းတည်းထားဖို့ဆိုတာတော်ရုံမဖြစ်နိုင်ပါဘူး
။အထက်လွှတ်တော်မှာလည်းအလားတူပုတ်ခါတီကာအခြေအနေဖြစ်နေတာပါ။ Pennsylvania ပြည်နယ်မှာ Democrat John Fetterman က Republican Party ကဂျော့ဂျာမာမက်အော့စ်ကိုအနိုင်ရလိုက်တာကြောင့်အထက်လွှတ်တော်မှာ Democrat ဥယျာဉ်ဆက်ပြီးများနိုင်ကြတော့ရှိပါတယ်။ဒါပေမဲ့လည်းဒုသမ္မတ Kamala Harris ရဲ့ဆုံးဖြတ်မဲနဲ့သာအဆုံးဖြတ်ယူရတဲ့အခြေအနေမျိုးက Democrat တွေအတွက်သူတို့ဦးစားပေးလုပ်ချင်တာတွေလုပ်ဖို့မှာခက်ခဲလိမ့်မယ်လို့သုံးသက်သူ Amy Dassey ကပြောပါတယ
်။ The concern is that some of the issues that people entrusted, you know,
သူတို့ကစားရမှာပြည်သူတွေကဒီအမှန်လောင်းတွေကိုရေယုံကြည်ကြည်နဲ့လုပ်နိုင်ဖို့မျှော်လင့်ပေမဲ့တကယ်တမ်းနေတဲ့သူကအခြေအနေမှာအဲ့ဒီတိုင်းဖြစ်ဖို့ဆိုတာမလွယ်ပါဘူး။
ဂျော့ဂျီယာပြည်နယ်မှာတော့အထက်လွှတ်တော်အမတ်နေရာအတွက်ဒီမိုကရက်ပါတီက Raphael Warnock နဲ့ Republican Party က Herschel Walker တို့အကြားအနိုင်ရှုံးမပြတ်တာကြောင့်ဒီဇင်ဘာလ6ရက်နေ့မှာတကြော့ပြန်အထူးရွေးကောက်ပွဲကျင်းပမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကကြေညာထားပါတယ်။မဲဆန္ဒရှင်တချို့ကတော့ဘယ်ပါတီကိုမှမထောက်ခံကြတော့ဘူးလို့ပြောကြပါတယ
်။ I think we just need to get back to middle of the road.
လေဝဲဘက်ကိုတိတ်ရောက်သွားလိုက် ပြီးရင်အထူးအကျိုးစီးပွားဆိုတာတွေနောက်ကိုပါသွားနိုင်နေဖြစ်နေတာအခုတော့ဘယ်ဘက်မှမထောက်ခံတော့ဘဲနဲ့အလဲမှာပဲနေသင့်ပြီလို့ကျွန်မထင်ပါတယ်
It feels like as soon as we get something going really good we flip flop and go the other way and it's just
တခုခုအတော်လေးအဆင်ပြေလာပြီဆိုတာနဲ့တစ်ခါပြန်ပြောင်းသွားပြန်ပြီဒီပါတီနှစ်ခုကြားမှာပဲဟိုဘက်ရောက်လိုက်ဒီဘက်ရောက်လိုက်ဒါပေမဲ့ဒါကလည်းဒီမိုကရေစီရဲ့သဘာဝဆိုတော့လေလေ
ဘယ်လိုပဲဖြစ်ဖြစ်ဝါနော့ခ်နဲ့ဝေါ်ကာဘယ်သူအနိုင်ရမလဲဆုံးဖြတ်မဲ့ဒီဇင်ဘာလ6ရက်ထူးရွေးကောက်ပွဲမတိုင်ခင်အထိကတော့လွှတ်တော်မှာဘယ်ပါတီကအများစုပို့ပြီးထိန်းချုပ်နိုင်မလဲဆိုတာလည်းသေချာသိနိုင်အောင်မဟုတ်ပါဘူးရှင်
မကင်ဖြူထွေးပြောပြသွားတာပါကျမတို့အခုဒီအတန်လွင့်ချိန်မတိုင်ခင်ကနိုင်ပိုင်းအလိုကဒီကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနကထိတ်တန့်အရာရှိကြီးတွေဟာဒီအွန်လိုင်းသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲကိုအွန်လိုင်းကနေတက်ရောက်ပါဝင်ခဲ့တဲ့ထိုင်းနိုင်ငံကအက်ဒီတာဦးသိန်းထိုင်ဦးကိုအတန်လွင့်ချိန်မတိုင်ခင်မှာပဲ Zoom ကနေကျမဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ဟိုဒီနေ့အချိန်လေးမျိုးကတော့အဓိကကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့မဟုတ်ပေမဲ့မြန်မာရေးရာအဓိကအကြောင်းအရာအနေနဲ့ပါလာတာပါခင်ဗျာဟိုဒီနေ့အချိန်လေးမျိုးမှာအဓိကပြောသွားတဲ့သူတွေကတော့အမေရိကန်နိုင်ငံသားကြီးဝင်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားကြီးဝင်ကြီး Daniel J. Crichton Brink ပါနောက်တစ်ယောက်ကတော့အမေရိကန်ပြည်ထောင်စုရဲ့ ASEAN နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Johannes Abraham တို့နှစ်ယောက်ပါအဲသူတို့နှစ်ယောက်ကအခုလောဆယ်ဖနွန်ပင်ကနေပြီးတော့ကမ္ဘောဒီးယားနိုင်ငံမှာရောက်နေတယ်အာဆီယံစီဝေးတက်ဖို့ရောက်နေတဲ့အချိန်မှာတော့ဒီစီဝေးမှာသမ္မတဂျိုးဘိုက်တန်လည်းတက်ပါလိမ့်မယ်နောက်နိုဝင်ဘာလဲမှာမန်အင်ဂျင်တို့ပြီးတဲ့အတိုင်းပဲအင်ဒိုနီးရှားမှာ G20 စီဝေးရှိတယ်နောက်ထိုင်းမှာ APEC စီဝေးရှိတယ် APEC စီဝေးမှာတော့အမေရိကန်ဒုသမ္မတကမလာဟဲရစ်ကရောက်ပါလိမ့်မယ်အဲ့တော့ဒီအရှေ့အာရှပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးနဲ့တာမတ်ကြီးကိုပြောတာကတော့အဆင့်မြင့်ဆက်ဆံရေးအမေရိကန်ပြည်ထောင်စုနဲ့အာရှနိုင်ငံတွေအာဆီယံနိုင်ငံတွေအထူးသဖြင့်ဒီဆက်ဆံရေးပို့ပြီးတော့ကောင်းမွန်လာတဲ့အပေါ်မှာမဟာဗျူဟာမြောက်ပို့ပြီးတော့တိုးမြင့်မှုအတွက်အရေးကြီးတဲ့အကြောင်းအရာတွေဆွေးနွေးမယ်ဆိုပြီးတော့အဓိကပြောသွားတာပါသူတို့ပြောရဆိုလို့ရှိရင်လူရေ1ဘီလီယံပေါ့အမေရိကန်ပြည်ထောင်စုနဲ့အာဆီယံဒေသမှာရှိတဲ့ပြည်သူတွေအကြားဒီလူတွေရဲ့အကျိုးစီးပွားအတွက်အာဆီယံနဲ့အမေရိကန်ပြည်ထောင်စုအကြားဆက်ဆံရေးတွေမှာအရင်ကတည်းကပို့ပြီးတော့မဟာဗျူဟာမြောက်တိုးမြင့်လာတဲ့အတွက်စိတ်လှုပ်ရှားတယ်ဆိုတဲ့အကြောင်းသူတို့အနေနဲ့ဒါတွေကိုအတက်မိတယ်ဆိုတဲ့အကြောင်းတွေကိုအဓိကပြောသွားတာပါခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီမြမရေးနဲ့ပတ်သက်ပြီးတော့သူတို့ဘာတွေထူးထူးခြားခြားပြောသွားတာရှိလဲရှင
်ဟုတ်ကဲ့မြမနိုင်ငံရေးနဲ့ပတ်သက်ပြီးတော့အမေရိကန်လက်ထောက်နိုင်ငံဂျာယီဝင်ကြီး Daniel J. Crichton Brink ကအခုလိုပြောသွားပါတယ
် Let's be very clear here what has
ပြောတာကတော့မြမနိုင်ငံရေးရရှင်းပါလေတဲ့မြမနိုင်ငံမှာကိုယ့်ပြည်သူကိုကိုယ့်ပြည်သူတွေအပေါ်မှာရဲရဲစဲစဲလုပ်နေတဲ့ဆက်အာဏာသိမ်းမှုဒီစီအနာတိမ်မှုအမေရိကန်ပြည်ထောင်စုအနေနဲ့လုံးဝလက်မခံဘူးဆိုတာပြခဲ့ပြီးဒါဒီကိစ္စကိုဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့အတွက်ဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းပြီးတော့အမေရိကန်ပြည်ထောင်စုဘက်ကနေပြီးတော့ဆက်ပြီးတော့ဒီစစ်ကောင်စီဘက်မှဖိအားပေးသွားမယ်။ဒီအောင်မဖြစ်မနေဆက်လုပ်သွားမယ်ဆိုတာကိုအဓိကပြောသွားတာပါခင်ဗျာ။
ဟုတ်ကဲ့အဲ့တော့ဒီသမ္မတဘိုက်ဒန်အစိုးရကခန့်အပ်ထားတဲ့သူတို့အာဆီယံဆိုင်ရာအမေရိကန်သံအမတ်ကြီးရဲ့အခန်းကဏ္ဍရောအခုဘယ်လိုရှိမလဲရှင
်ဟုတ်ကဲ့ကျွန်တော်တို့သိတော့ဒီသံအမတ်ကြီးယိုဟန်နက်စ်အီဗရာဟန်ကအာဆီယံသံအမတ်ကြီးအနေနဲ့အခုဒေသတွင်းနိုင်ငံတွေနဲ့အခုလိုထိပ်သီးစီဝေးကျင်းပနေတဲ့အချိန်မှာတွေ့နေတယ်ဆိုတာကိုတွေ့ဆုံဆွေးနွေးနေတယ်ဆိုတာကိုသိပါတယ်သူတို့အဓိကဆွေးနွေးတဲ့အကြောင်းအရာတွေထဲမှာဇာတိဝိတုဖောက်ပြန်မှုတိုက်ချက်ရေးကိစ္စလိုအမျိုးတွေနောက် COVID-19 ကြာနေပြီးတော့စီးပွားရေးပြန်ပြီးတော့ဥမော်လာရေးအတွက်ဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေနောက်အင်ဒိုပစိဖိတ်ဒေသဒီရေချောင်းသွားလာမှုလွတ်လပ်တဲ့သွားလာရေးတွေဖြစ်ဖို့ကိစ္စဒါတွေကိုအဓိကသာဆွေးနွေးတဲ့အချိန်မှာနောက်မြန်မာနိုင်ငံရေးကိစ္စလည်းအရေးကြီးတယ်ဆိုတာကိုသူကအခုလိုပြောတော့ပါလေ
Amongst other topics is the assistant secretary mentioned
မြန်မာပြည်သူတွေဖိနှိပ်ခံရတဲ့ရဲဆက်ဆက်ပြည်ပနေဆက်ခံရတဲ့လူ့ခွင့်ချုပ်ပေါင်းမှုတွေအဆုံးသတ်ဖို့အတွက်သူတို့အနေနဲ့ဒေသတွင်းနိုင်ငံတွေနဲ့ဆွေးနွေးမယ်ဆိုတာကိုသူကထည့်သွင်းပြီးတော့ပြောဆိုသွားတာပါခင်ဗျာဒီအစည်းအဝေးမှာအာဆီယံနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုနဲ့အစည်းအဝေးမှာယူကရိန်းကိုရုရှားအကျူးကျော်တဲ့ကိစ္စအပြင်မြန်မာနိုင်ငံရဲ့ကိစ္စဒီနှစ်ခုကတော့မပါမဖြစ်အရေးကြီးတဲ့ကိစ္စတွေဆိုပြီးတော့ထည့်ပြောသွားတာတွေ့ရပါတယ်ခင်ဗျာ
တကယ်လို့ပေါ့နော်အာဆီယံရဲ့ဒီမြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ချက်ကအလုံးမဖြစ်ဘူးဆိုတာမျိုးလည်းဖြစ်လာပြီဆိုတော့ပေါ့နော်ဒီအလုံးမဖြစ်ဘူးဆိုပြီးတော့လေသူတို့ဒီအာဆီယံနိုင်ငံဒီကိုနိုင်ငံကပြောလာပြီဆိုတော့အဲ့လိုအလုံးမဖြစ်ရင်ရောအမေရိကန်ကဘာဆက်လုပ်ဖို့ရှိမလဲဆိုတာသိရလဲရှင်
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့တော့တိတိကျကျဒီအာဆီယံရဲ့ဘုံသဘောတူညီချက်တွေအကောင့်ထဲမပေါ်ခဲ့ဘူးဆိုလို့ရှိရင်ဘာဆက်လုပ်မယ်ဆိုတဲ့ကိစ္စမှာအာဆီယံကပဲအဓိကဆုံးဖြတ်ရမယ်ကိစ္စသဘောမျိုးအမေရိကန်ဘက်ကသဘောထားနေပုံရပါတယ်ခင်ဗျာဒီနေ့စဉ်းစားရှင်းလင်းပွဲမှာဒီကိစ္စကိုဘာဆက်လုပ်မယ်ဆိုတဲ့ကိစ္စကိုတိတိကျကျပြောသွားတာမျိုးတော့မရှိပါဘူးဒါပေမဲ့လည်းမြန်မာနိုင်ငံပေါ်မှာပို့ပြီးတော့ပြင်းထန်တဲ့အရေးယူမှုတွေလုပ်မယ်မြန်မာနိုင်ငံအကြမ်းဖက်မှုတွေပပျောက်ဖို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အတွက်အာဆီယံရဲ့အခန့်ကဏ္ဍအဓိကကြတဲ့ဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းပြီးတော့သူတို့ဒီအတူလက်တွဲလို့ရတဲ့နိုင်ငံတွေနဲ့အတူမဖြစ်မနေဆက်ပြီးတော့ဒီတက်မကပို့ပြီးတော့ပြင်းထန်တဲ့ပြရားတွေပေးမယ်ဆိုတာကိုတော့အဓိကပြောတော့ပါတယ်မင်းကြီးခင်ဗျာ
ဒါကတော့ထိုင်းနိုင်ငံကိုရောက်ရှိနေတဲ့ VOA မြန်မာပိုင်းရဲ့ Editor ဦးသိန်းထိုင်ဦးပြောပြသွားတာပါရှင်ကြာတာပတိနေညချန် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဒီပုံနှကျွန်းတိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်မြောက်ပိုင်းပုံနှကျွန်းမြို့အနီးမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ဒီကနေ့ကြာတာပတိနေမနက်ပိုင်းကတိုက်ပွဲဖြစ်ခဲ့ပါတယ်။စစ်တပ်ဘက်ကလေကြောင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုအတွင်းဒေသခံတချို့ထိခိုက်ဒဏ်ရာရထားပေမဲ့တွာလာရေးအခက်အခဲကြောင့်ဆေးရုံပို့ဖို့အခက်ကြုံနေရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာရင်းကိုတော့ကိုဝင်းခန့်ကပြောပြမှာပါရှင
်။ရခိုင်မြောက်ပိုင်းပုံနာကျွန်းမြို့နယ်စင်းအင်းကြီးကျေးရွာနဲ့ဗရေတာကျေးရွာကြားရန်ကုန်စစ်တွေကာလမပေါ်မှာစစ်ကောင်စီရှင်တန်းကိုရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့လေကြောင်းကလည်းတိုက်ခိုက်ခဲ့တယ်လို့တိုက်ပွဲဖြစ်ပွားတဲ့နေရာနာကရွာသားတို့ကပြောပါတယ်
။ဟုတ်တပ်ပွဲဖြစ်တာကဟိုဟိုအလောက်မှာ9နာရီခွဲ6နာရီလောက်မှာဖြစ်တယ်။ပြီးတော့ဟိုအလောက်မှာ9နာရီလောက်မှာ950ရေကွမ်းတော်ရေပတ်လိုက်ရေအဲ့ဒါ3နေရာနဲ့လမ်းပစ်တယ်။ပြီးတော့နောက်ဟို9နာရီခွဲ6နာရီလောက်မှာလေရင်နဲ့လာပစ်တယ်ပေါ့။
ယနေ့၄နာရီကျော်တဲ့အထိစစ်တပ်ကလေကြောင်းကပစ်ခတ်နေသလိုအဝေးထိန်း drone ယာဉ်တွေတုံးပြီးလဲတိုက်ခိုက်ခဲ့တာကြောင့်အိုင်တင်ကျေးရွာငှက်ကြီးကျွန်းကျေးရွာနဲ့ရွာတချို့မှာလက်နက်ကြီးကြပေါက်ကွဲခဲ့ပြီးဒေသခံ၁၀ဦးထပ်မင်းဒဏ်ရာရထားပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့လဲအဆက်မပြတ်ပစ်ခတ်နေပြီးသွာလာရေးခက်ခဲကြောင်းစေယုံပို့တာကုတာနိုင်ခြင်းမရှိသေးတဲ့အခြေအနေကိုဒဏ်ရာရသူစီရင်ကောက်ယူနေတဲ့ပုံနာကျွန်းဒေသခံတို့ကပြောပါတယ်
ဟုတ်ကဲ့ကိုဟိုအိုင်တင်ကျွေးရောမှာတော့ဟိုလေရင်နဲ့ပြစ်တာဟိုနှစ်ယောက်ထိတယ်ကိုနောက်ပြီးငှက်ကြီးကျွန်းကျွေးရောမှာတော့ခဏယောက်ထိတယ်ကိုသေဆုံးလာတော့အခုဒီမတိရသေးဘူးကိုစိတ်ရုံတော်မှာဟိုမရောက်နိုင်သေးလူတွေတော့ရှိသေးတယ်တချို့တော့ရောက်ပြီးတချို့တော့မရောက်နိုင်သေးဘူးလမ်းကြောင်းအခက်ကြီးအခက်ကြီးကြောင်းနောက်ပြီးဟိုရာချောက်မှာတယောက်ကိုနောက်ပြီးအထုပ်ပင်မှာဟိုကိုဝင်ဆော်ပင်မှာတယောက်ဟိုတနေ့ကြီးဟိုကြာအနာမှာကြာပြီးလမ်းပြီးပတိမင်းနေတာတယောက်တော့ရှိသေးဘူးအခုဒီဟိုကဒရုန်းတို့လေရင်တို့နဲ့ပစ်ကောင်းတို့ကို
ပုံနာကျုံမြို့နယ်ထဲမှာတိုက်ပွဲကြောင့်မနေ့ပိုင်းကလေးကဈေးတွေစာတင်ကြောင်းတွေပိတ်ထားကြသလိုတစ်မျိုးလုံးလဲတိတ်ဆိတ်နေပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA ချာနေတိုင်းနေပါတိုက်ပွဲရှိနေသလိုစစ်ကောင်စီဘက်ကအထီးကအကြဆုံးများရင်အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေရှိတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တူခါကပြောပါတယ
်ဟုတ်ပြောမယ်ဆိုလို့ရှိရင်တော့မြန်မာစစ်တပ်ဟာသူတို့ဒီလက်နက်ကိုင်ရှင်းရှင်းဒီကြီးတဲ့ရှင်းရှင်းတိုက်တဲ့အနေအထားမှာဟိုသူတို့ဘက်ကအထီးခိုက်အကြအဆုံးတွေများနေတဲ့အတွက်ကြောင့်မို့လို့နော်မြန်မာစစ်တပ်ကပြည်သူတွေကိုဒီတူလန်ရေးကိုမကူညီရအောင်ပြည်သူတွေစိတ်ဓာတ်ကျလာအောင်အဲ့လိုကြီးရွှေချက်တင်နဲ့နေပြီးတော့မှသူတို့ကပြည်သူတွေကိုပြစ်မှတ်ထားပြီးတော့မှနော်တိုက်ပွဲနဲ့ဘာမှမဆိုင်တဲ့တခြားဒီအရသာအပြစ်မဲ့ပြည်သူတွေနေတဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေ
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းရခိုင်မှာတကြောပြန်တိုက်ပွဲတွေဖြစ်နေတာမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံတော်တော်များများတေဆုံးတန်ရာရတာတွေရှိသလိုဒေသခံ100ကျော်လောက်ဖမ်းဆီးတရားစွဲဆိုခံထားရတယ်လို့လည်းအေအေဘက်ကပြောဆိုထားပါတယ်မြန်မာစစ်တပ်ဘက်ကတော့လက်နက်ကြီးတွေနဲ့လူနေကျေးရွာတွေကိုပစ်ခတ်နေတယ်ဆိုတဲ့စွပ်စွဲချက်ကိုငြင်းပယ်လေးရှိပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကြားခဲ့တဲ့ကြီးတွေဟာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အာဆာအစိုးရအဖွဲ့တွေပစ်ခတ်ခဲ့တဲ့ကြီးတွေဆိုပြီးမြန်မာစစ်တပ်ဘက်ကတုံ့ပြန်ခဲ့ပါတယ
်။ကိုဝင်းခန့်ပြောပြသွားတာပါ။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ဒီထောင်ထဲမှာထိမ့်သိမ်းခံထားရတဲ့အခြေအနေကိုလည်းပြောပြမှာပါရှင်။ VOA မြန်မာပိုင်းရဲ့ပင်တိုင်ဆောင်းပါးရှင်တအုပ်ဖြစ်သူဦးစီသူအောင်မြင့်အပေါ်ပုံမှန်905ကကြီးနဲ့တရားစွဲဆိုထားတဲ့အမှုအတွေ့ဒီကနေ့နိုဝင်ဘာလ10ရက်နေ့မှာအမိန့်ချမှတ်ဖို့စီစဉ်ထားတာကိုနောက်ထပ်သတင်းနှစ်ပတ်ရွှေ့ဆိုင်းလိုက်ပါတယ်။ဆီယနာတိမ့်ပြီးနောက်ပိုင်းဖန်းစီခံထားရတဲ့သတင်းတော့တော်တော်များများရဲ့အမှုတွေကိုလည်းအပြည့်အစုံပြီးဖို့ပ ပြီးပြီးတော့ပေါ့နော်မကြခင်ပြစ်ဒဏ်တွေချမှတ်မယ်လို့လည်းခံမှန်းရပါတယ်ဒီသတင်းကိုတော့မဆုမြတ်မွန်ကပြောပြမှာပါရှင
်အင်းစိတ်ချင်းထောင်မှာဖမ်းဆီးခံထားရတဲ့ VOA မြန်မာပိုင်းရဲ့ဆောင်းပါးရှင်ဦးစီသူအောင်မြင့်ကိုတရားစွဲထားတဲ့ထဲကတက်မတော်ပြုတ်ခွဲအောင်လှုံ့ဆော်မှုပုံမှန်905 dash ကကြီးအမှုအတွက်အင်းစိတ်ချင်းထောင်ထဲမှာရှိတဲ့ဗဟန်းမြို့နယ်ထူတရားရုံကဒီနှစ်နိုဝင်ဘာ10ရက်မှာအမိန့်ချဖို့စီစဉ်ထားခဲ့တာပါဒါပေမဲ့နောက်ထပ်သတင်းနှစ်ပတ်ကိုရွှေ့ဆိုင်းလိုက်ပါတယ်ဒီအမှုကိုအောက်တိုဘာလတည်းကအပြစ်သက်အမိန့်ချဖို့ဖြစ်ပေမဲ့အင်းစိတ်ထောင်ထဲဘုံပေါက်ကွဲခဲ့ပြီးတဲ့နောက်စစ်ဆေးကြားနာမှုတွေရပ်နားထားခဲ့တာကြောင့်ရုံးချင်းတွေလည်းရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့သူရဲ့ရှေ့နေကပြောပါတယ
်ဒီနေ့အမိန့်မချတဲ့ဘူးဆရာနဲ့လည်းတွေ့တယ်ဟိုပါလေနှစ်ပတ်ချင်းရတယ်ဒီလိုမျိုးနှစ်ပတ်မှမချမယ်လို့တော့တရားသူကြီးကပြောတာပဲချပြမလို့မဖြစ်လာလို့မသိဘူးဆရာတော့ကောင်းတယ်ဆရာအဆင်ပြေတယ်ဟိုကမနက်ကရှိသေးတယ်ဘုရားဆောင်ခရိုင်ရနိ
မလက်ဖြာရုံချင်းကတော့ဘုရားဆောင်ခရိုင်တရားရုံးမှာဆွဲဆိုခံထားရတဲ့နိုင်ငံတော်အကြီးအကျယ်ပြက်အောင်လုပ်မှုရာဇတ်ကြီးပုံမှ124ကကြီးအမှုအတွက်ဖြစ်ပါတယ်ဦးစီးသူအောင်မြင့်ကို2021ဩဂတ်လ15ရက်နေ့တုန်းကပဟမ်းမြို့နယ်ရွှေကုံရိတ်မုံအေရတိုက်ခန်းစခုမှာစစ်ကောင်စီကအဲဇင်းဝင်စစ်ရာကနေဖမ်းဆီးခံခဲ့ရတာပါသူနဲ့အတူဖမ်းဆီးခံခဲ့ရတဲ့တရင်တောင်မတ်ထက်ထက်ခိုင်ကဦးစီးသူအောင်မြင့်အမှုအတွက်တတ်သိထွက်ဆိုဖို့ရှိတယ်လို့ရှင်းနေကပြောပါတယ
်မဖြစ်အမလို့ဟိုဆက်ကတ်ကိုဆောင်းထုတ်မိထုတ်ပြီးတော့အမလို့ဟိုလောက်ထားရဲ့ဆက်ပြီးပေါ့ဆက်ကတ်ကိုပြတာလေအားပြတာတော့ဆက်ကတ်ကိုဆောင်းထုတ်မိနဲ့ဆက်လာရမှာဆက်လာမှာမဖြစ်သေးဘူးညချက်မှကြည့်ရမယ်ဆက်လာရင်တော့သူ့စစ်မှာပေါ့သူ့စစ်ပြီးပြီဆိုရင်တော့မသိရဲအမလို့အဲဆောက်လို့ချက်ပေါ့ဆက်ကတ်ကဒီအောင်မိတ်ပေါ့နောက်ဆုံးစိတ်သုံးခြင်းတော့ပေါ့ရှိရမှာ
ဦးစီသူအောင်မြင့်ကိုပုံမှန်905 dash ကကြီးနဲ့အမှုနှစ်ခုဖွင့်တရားစွဲထားတာဖြစ်ပြီးတော့ပဇွန်တော်မြို့နယ်တရားရုံးမှာတရားစွဲတဲ့တမှုအတွက်အောက်တိုဘာလတုန်းကပဲထောင်ဒဏ်ပြစ်ဒဏ်သုံးနှစ်ချခဲ့ပါတယ်။လူမှုမီဒီယာပေါ်မှာဦးစီသူအောင်မြင့်ရေးသားတဲ့စာသားကနိုင်ငံတော်နဲ့တက်မတော်ပြိုကွဲအောင်လှုံ့ဆော်ရေးသားမှုဖြစ်စေခဲ့တဲ့နိုင်ငံတော်ကိုအကြီးညိုပြက်စေတယ်လို့စစ်ကောင်စီကဆက်ဆွဲပြီးတော့တက်မတော်အကြီးညိုပြက်စေမှုပုံမှန်905 dash ကကြီးနဲ့နှစ်မှုနိုင်ငံတော်အကြီးညိုပြက်အောင်လုပ်မှုရာဇသက်ကြီးဥပဒေပုံမှန်124ကကြီးနဲ့တမှုစုစုပေါင်းသုံးမှုနဲ့တရားစွဲခဲ့တာပါဦးစီသူအောင်မြင့်ဟာစစ်တပ်ကအနာသိမ့်ပြီးနောက်ပိုင်းမှာ VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတက်မတော်နဲ့အင်းဆောင်အစိုးရအပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်ပါတွေရေးသားပေးပို့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကတရားစွဲပါတယ် VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်ကတော့ VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်ပါတွေဟာအချက်အလက်အခြေခံရေးသားထားတာတွေသာဖြစ်ပြီးတော့ VOA ကိုသတင်းဆောင်ပါရေးသားပေးပို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ပြီးနောက်ပိုင်းကလေးကပြည်ရင်းမီဒီယာ၁၀ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတရားစွဲခဲ့ပါတယ်။တခြားဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းတောက်တော်တော်များများရဲ့အမှုတွေကိုလည်းအပိသက်စစ်ဆေးပြီးပြီမို့မကြခင်ပြစ်ဒဏ်တွေချနိုင်တယ်လို့ရှင်းနေတွေကအခန့်မှန်းနေပါတယ်။အလွတ်တန်းသတင်းတောက်တူဖြစ်တဲ့အလှလေးသူစာကို2021 September မှာစစ်တပ်ကဖမ်းဆီးပြီးပုံမှန်905 dash ကကြီးနဲ့တရားစွဲထားပါတယ်။သူ့ကိုလည်းအမှုစစ်ပြီးသွားပေမဲ့အမိန့်တော်မချရသေးဘူးလို့သူရဲ့ရှင်းနေကပြောပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးပုံမှန်52 dash ကကြီးနဲ့တရားစွဲခံထားရတဲ့ကိုစိုးရစာထွန်အမှုမှလည်းအပိသက်ကြားနာမှုတွေလုပ်နေပြီလို့သူမိသားစုဝင်ကပြောပြပါတယ
်။ဟုတ်လောလောဆယ်ရုံချင်းကတော့ရှင်း20ကျော်ပါပြီ30နီးပါးကန့်နေပြီ။အခု17ရက်နေ့ထပ်ပြီးတော့ရုံချင်းရှင်းထားတယ်ဗျာ။ဟုတ်အမှုကတော့လောလောဆယ်50နီးကကျော်တော့တိတိစွဲတာပြီဗျာ။ဟုတ်ကဲ့ဟိုကြားဖို့တော့များပါပြီ။ရှင်းနေတဲ့စကားပြောချက်ရတော့5နီးကနေ10နီးအတွင်းလို့ပြောတယ်ဗျာ။ဟုတ်ကဲ့ဗျာ။
သတင်းတော်ကိုစိုးရစာချွန်ဟာမျက်စိမှသတင်းဌာနအတွက်သတင်းတွေပို့ပေးခဲ့တဲ့သတင်းတော်တစ်ယောက်ဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်မှာစုစုပေါင်းဖမ်းဆီးခံရတဲ့သတင်းသမားအယောက်တရာကျော်ရှိပြီးတော့နောက်ထပ်သတင်းသမားတချို့လည်းထပ်မံဖမ်းဆီးအရေးယူခံနေရသေးပဲလို့သတင်းလွတ်လပ်ခွင့်ကာကွယ်ရေးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။ပြည်ရေးသတင်းတော်တွေစုစည်းထားတဲ့စည်းရုံးအရာကတော့လက်ရှိမှာသတင်းသမားအယောက်150ထက်မနည်းဖမ်းဆီးခံထားရပြီးတော့90ထက်မနည်းပြစ်ဒဏ်ချခံထားရပါတယ်စစ်ကောင်စီဘက်ကတော့သတင်းသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံတာအတိပြုချက်တစုံတရာပေးတာမရှိပါဘူးတရားစွဲခံရတဲ့သတင်းတောက်တွေဟာလည်းဥပဒေကိုချိုးဖောက်လို့တရားစွဲအရေးယူတာဖြစ်တယ်လို့ပြောကြားထားပါတယ်ရှင
်မဆုမြတ်မွန်ပြောပြသွားတာပါဂျာတာပရိနေညာချန် VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေထုတ်လင်းနေပါတယ်ညပိုင်း9နာရီကနေ10နာရီထိစီစဉ်ကို light to meter 1925 32တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ
လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VUE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။လူထုမိတ်ဆွေ24နာရီအစီအစဉ်မှာလည်းလွတ်လပ်တဲ့အာရှအသံ RFA နဲ့ပူးပေါင်းတင်ဆက်နေပါတယ်ရှင်။ VUE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေအတွက်ဒီအကြံပေးမယ်ဆိုလို့ရှိရင်ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရအောင်ပါ။ဒီအပတ်စဉ်ကဏ္ဍတွေထဲမှာဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်တခါကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာစတာတွေကိုတင်ဆက်ဖို့ရှိပါတယ်ပထမဦးဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်မှာဒီဆေဟာနာသိမ့်ပြီးတဲ့နောက်ပိုင်းမြမပြည်မြောက်ပိုင်းမှာရွှေတူးဖော်တဲ့လုပ်ငန်းတွေများပြားလာတာကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးရပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြမှာပါရှင်
ကချင်ပြည်နယ်ဟာသဘာဝဝင်းကျင်ထိမ့်သိမ်းရေးနယ်မြေများပြားတဲ့ဒေသဖြစ်ပါတယ်။အင်းတော်ကြီးကန်နဲ့ဟူကောင်းကြိုင်ဝမ်းဒေသကိုကုလသမဂ္ဂအဖွဲ့ကတော်ရိုင်းတိရိစ္ဆာန်ရဲ့ဘင်းမဲ့တော်အဖြစ်သတ်မှတ်ထားပါတယ်။ဒါပေမဲ့ရွှေတူးဖော်မှုတွေကြောင့်ဘင်းမဲ့တော်တွေသဘာဝဥယျာဉ်တွေပျက်စီးနေပါတယ်။စစ်ကောင်စီတက်လာမှစီးကမ်းမဲ့ထုတ်လုပ်မှုတွေများလာပါတယ်။ဒီအကြောင်းကိုဒီလပထမ6လပိုင်းမှာ Emily Fishbane နဲ့အဖွဲ့ကဒေသခံတွေကိုတွစ်ဆုံမေးမြန်းပြီးဇွန်လ24ရက်နေ့ထုတ် Frontier စာဆောင်မှာအစီရင်ခံစာတင်ပြထားပါတယ်အခုဆိုရင်အင်းတော်ကြီးကဟူကောင်းကြိုင်ဝမ်းနဲ့မြောက်ပိုင်းတောင်တန်းဒေသတွေမှာပါရွှေတူးဖော်မှုတွေလုပ်နေတဲ့အတွက်သဘာဝဝန်းကျင်ပျက်စီးမှုများပြားလာပါတယ်မြေသားတန်ချိန်20ကျော်တူးယူကိုထုတ်ပြီးဗဒားနဲ့ဆိုင်နိုင်ဓာတ်ကိုသုံးပြီးစစ်ယူတော့မှရွှေလက်စွလေးတကွင်းရတာမှုရွှေတူးဖော်တဲ့နေရာမှာတဘာဝပဝင်းကြီးအကြီးအကျယ်ပျက်စီးပါတယ်။ဒါကြောင့် KIO ကချင်းအဖွဲ့ကသူထိန်းချုပ်တဲ့နေပြည်မှာရွှေရှာပင်မှုပိတ်ပင်ထားကြောင်းသိရပါတယ်။ NLD အစိုးရလက်ထက်ကတော့လေးဧကစီရှိတဲ့ရှိုလေးကွက်200ကျော်ခွင့်ပြုခဲ့တယ်လို့ဆိုပါတယ
်။ဆရာနာသိမီနောက်ကချင်းပြည်နယ်မိုးညင်းမြို့နယ်ကအင်းတော်ကြီးကန်တင်ကောစာပြုလာကြောင်းကိုအောက်တိုဘာ9ရက်နေ့ထုတ်ကချင်း Waves သတင်းစာဆောင်မှာဖော်ပြပါတယ်။အင်းတော်ကြီးကံကို1999မှာဘေးမဲ့တော်ဖြစ်သတ်မှတ်ခဲ့ပါတယ်။ဇီဝအဝန်းနယ်မြေအဖြစ်လဲကုလသမဂ္ဂယူနက်စကိုအဖွဲ့ကသတ်မှတ်ပါတယ်။အာဆီယံအမွေအနှစ်အဖြစ်လဲသတ်မှတ်ခံရတဲ့နယ်မြေဖြစ်ပါတယ်။အလင်းအား14မိုင်အနံ9မိုင်ရှိပြီးမြို့သုံးမဲ့အန္တရာယ်ကိုရင်ဆိုင်နေရတဲ့ငှက်မျိုးစိတ်ပေါင်း10မျိုးပါဝင်ဆောင်းကိုငှက် 2,000 ကျော်နှစ်စဉ်ခိုးလုံနေရနေရာလဲဖြစ်ပါတယ်။ဒါပေမဲ့အင်းတော်ကြီးကံအနီးကမိုင်းနောင်လုံးတုံနဲ့မုံမုံကန်ကြေးရွာတွေမှာဆယ်ရန်တရားတွေနဲ့မြေတူးဆက်200လောက်သုံးပြီးစီးမဲ့ကမ်းမဲ့ရွှေတူးဖော်နေတာကြောင့်ရွှေလုပ်ငန်းကဆွန့်ပစ်လိုက်တဲ့အညစ်အကြေးတွေအင်းတော်ကြီးတဲ့စီးဝင်လာတဲ့အတွက်အင်းကောလာတယ်လို့ဆိုပါတယ
်ရွှေတူးဖော်မှုကထွက်လာတဲ့နုံနေဟာချောင်းတွေကတစင်အင်းတော်ကြီးကန်နဲ့ရောက်သွားတာကြောင့်တနည်းမှာတမိုင်လောက်အင်းကောနေပုံရတယ်လို့ဒေသခံတွေကခံမှန်းပါတယ်အင်းတော်ကြီးကန်အနီးတစ်ဝိုက်မှာနေထိုင်တဲ့ဒေသခံတွေရဲ့လေယာမြေတွေလည်းပျက်စီးလာပြီးပြည်သူ့ကျန်းမာရေးကိုပါထိခိုက်လာတယ်လို့ဆိုပါတယ်။ရွှေလုံငန်းကစွန့်ပစ်လိုက်တဲ့နုံတွေစီးဝင်လာတဲ့လေယာတွေလမ်းတွေပျက်စီးပြီးတောက်သုံးရေရှားပါတဲ့ပြဿနာကိုရင်ဆိုင်နေရပါတယ်။ပဓာအစိတ်တဲ့ငါးဟာကျန်းမာရေးအန္တရာယ်ဖြစ်ပါတယ်။အင်းတော်ကြီးဒေသမှာမြေဧက6000ကျော်ဟာမြေစာပုံအဖြစ်ပျက်စီးနေပြီလို့စစ်တမ်းကောက်ယူတဲ့အဖွဲ့ကဆိုပါတယ်။
အရင်အစိုးရလက်ထက်ကကချင်ပြည်နယ်မှာတပ်တုအသေးစားနဲ့လက်လုတ်လက်စားဥပဒေရှိတဲ့အတွက်မြေချောင်းနဲ့ပေ300အကွာမှာတူးရမယ်တူးပြီးသားရွှေရင်းကိုမြေပြန်ဖို့ရမယ်စတဲ့စည်းကမ်းချက်တွေရှိပေမဲ့အခုတော့ထိန်းကုတ်မဲ့သူမရှိဖြစ်နေပါဗျ။ဘယ်အဖွဲ့အစည်းကမှထိန်းချုပ်နိုင်တဲ့အချင်းတွေမရှိလို့ရွှေရှားပွေရေးဟာစီးမဲ့ကမ်းမဲ့ဖြစ်နေပါဗျ။စစ်ကောင်စီမတိုင်ခင်ကအစိုးရလုပ်ငန်းရှင်နဲ့ရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်အဖွဲ့ကကွင်းစင်းလေးလာစစ်ဆေးတာမျိုးရှိခဲ့ပါတယ်အခုတော့စစ်ဆေးမှုတွေလုံးဝရပ်ဆိုင်းသွားပါတယ်ရွှေရှားသူတွေဟာစစ်ကောင်စီတပ်ရှမ်းပြည်လက်နက်ကိုင်အဖွဲ့နဲ့ KIA ကချင်လူမျိုးရေးတပ်ကိုစัจကြည်ပေးပြီးနားလည်မှုနဲ့တူးဖော်နေကြတာဖြစ်ပါတယ
်။ဒါပေမဲ့ရွှေတူးဖော်မှုကိုပိတ်ပင်ထားတယ်လို့ KIA ဘုံမှုကြီးနော်ဘူးကဆိုပါတယ်။အထူးသဖြင့်ပြည်သူ့ချမ်းမြေလေယာဉ်မြင်းနဲ့အများနဲ့ဆိုင်ရဲ့မြေနေရာမှာရွှေလုံးဝတူးဖော်ခွင့်မပေးဘူးလို့ဆိုပါတယ်။ NLD အစိုးရလက်ထက်မှာ2020မေလအထိကချင်ပြည်နယ်ကမြို့နယ်၁၁နယ်မှာအသေးစားရွှေလုံးကွက်200ကျော်နဲ့လက်လုံလက်စားရွှေလုံးကွက်260ကျော်ကိုလုတ်ပိုင်ခွင့်ပေးခဲ့တယ်လို့ပြည်နယ်အစိုးရကစည်းရင်းလုပ်ထားပါတယ်။ဒါပေမဲ့အင်းတော်ကြီးကန်ဒေတာမှာလုတ်ကွက်ချပေးမှုလုံးဝမရှိကြောင်းသိရပါတယ်။အခုတော့ကန်ကောတော့မဲ့လက္ခဏာတွေတွေ့နေရပါပြီ။ဟူကောင်းတောင်ကြားဘင်းမဲ့တော်ဒေတာနဲ့မြောက်ပိုင်းတန်တန်းဒေတာတွေမှာလည်းရွှေတူးဖော်မှုတွေရှိနေပါတယ်။တကယ်တော့စစ်တပ်ထိန်းချုပ်မှုအများဆုံးဒေတာတွေမှာတရားစတဲ့အရင်အမြင့်အများဆုံးထုတ်ယူနေကြတာတွေ့ရပါတယ်။ဇွန်ပရာဘုံနဲ့မချမ်းပေါ်မှာလည်းရွှေတူးဖော်မှုကြောင့်လူဘဝရက်ဒီရီထိခိုက်လာတာတွေ့ရပါတယ်။ဟုံးမလေးမြို့နယ်မှာလည်းလိုက်စင်မဲ့ရွှေလုံငန်းအများအပြားရှိပါတယ်။ရှင်းတင်းနဲ့ဥရုမြေကျောင်းကရွှေတူးဖော်သူတွေဟာရှမ်းနီတိုက်ဖွဲ့နဲ့စစ်ကောင်စီတပ်ကိုသာမကဘဲ KIA ကိုလည်းဆက်ကြီးပေးရကြောင်းသိရပါတယ်ခင်ဗျာ။
ဒါကတော့ဥအောင်ခင်ရဲ့မြမရေးတုံသက်ချက်အစီအစဉ်ပါရှင်။ကုညာဝင်းအောင်ကကုညီတင်ဆက်ခဲ့တာပါ။အခုတော့ကိုဝင်းမင်းတင်ဆက်နေတဲ့ကျန်းမာရေးကဏ္ဍကိုကြည့်ကြရအောင်ပါရှင်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်မျိုးကွဲစိတ်တွေအကြောင်းကိုပြောပြထားပါတယ်ရှင်။
โอเคดร.เสียแซ่ครับเราพวกเมียนมาနိုင်ငံမှာโควิดအခုနောက်ဆုံးလှိုင်းကပြန်ပြီးတော့ကျလာချိန်ပေါ့เนาะဒါပေမဲ့တစ်ဖက်မှာအရှဘက်အပောင်းပေါ့အထူးသဖြင့်အရှိတောင်အရှမှာရောကမ္ဘာနေရာတချို့မှာပါဒီโควิดမျိုးကွဲစိတ်သစ်တွေထပ်ပေါ်လာတဲ့ခါကျတော့ဒီနိုင်ငံတကာနောက်ဆုံးအနေထားရပေါ့เนาะမြန်မာနိုင်ငံအတွက်ဘယ်လိုအဓိကကြိုတင်ပြင်ဆင်သင့်တာကိုအဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီโควิดကတော့လောလောလတ်လတ်တကမ္ဘာလုံးမှာတော့မြင်သွားတဲ့အခြေအပေါ်လေမျိုးကွဲတဲ့ variance ဆိုတော့ပေါ်လာတယ်ပေါ့ကျွန်တော် US မှာပြီးခဲ့လာ3လလလောက်ထိတော့ October ပြီးခဲ့လာဆိုကျွန်တော် BA4 BA5 လောက်ကတော်တော်ပြီးတော့အများဆုံးဖြစ်ဒါပေမဲ့ဒီ October လေလောက်မှာကျွန်တော်စပြီးတော့တချို့သောနိုင်ငံဖြစ်တဲ့ England နဲ့ Canada ရေပေါ့နော်နောက်တစ်ခုကတော့အရင်တော့ကျွန်တော်တို့ဖြစ်ခဲ့သလိုပဲ Omicron မျိုးကွဲတွေစခဲ့တဲ့ India မှာပေါ့နော်သူစပြီးတော့ဒီမျိုးကွဲအစ်စ်တစ်ခုဖြစ်တဲ့ XBB ဆိုပြီးတော့strain တခုထွက်လာတယ်ဆိုတော့အစပိုင်းတော့ဆိုတော့တော်တော်လေးကိုကြောက်ကြပေါ့နော်စင်ကာပူဒီ Ministry of Health ဆိုပါလို့ကနေအစတော်တော်လေးကိုသတိပေးတဲ့အချက်တွေပေါ်လာသူတို့တွေ့ရှိချက်ပေါ့နော်ဆိုတော့ဒီ XBB ဆိုတဲ့မျိုးဝါလေးဆိုတာတဲ့ဒီ Omicron မျိုးဝါနှစ်ခုပေါင်းစပ်ထားတဲ့ဟာဖြစ်နေတယ်အဓိကတော့ဒီ Omicron ရဲ့အစဆုံးဖြစ်တဲ့ဒီ5လို့ဟာမျိုးပေါ့လေအဲ့ရနေစင်စင်သက်လာတဲ့အပိုင်းဆိုတော့သူက for most immune invasive ပေါ့နော်ဟိုဗက်ဆင်းတွေကို invasion ပေါ့နော်သူကတော့ဗက်ဆင်းမတိုးတော့ဟာများဖြစ်မလားဆိုပြီးတော့သူကထင်လာတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီမျိုးကွဲစိတ်တဲ့ XBB ပေါ့နော်သူ့ရဲ့ကိုယ်ခံမတိုးတဲ့အနေအထားကိုလက်တွေ့ဘယ်လိုတွေ့ထားလဲဆရာကြီ
းတကယ်လက်တွေ့ရတော့ဒီသူတို့ကတော့ immune invasive ဆိုတဲ့စကားလုံးကတော့မှန်တော့မှန်ပါတယ်အဲ့ဒါဘာမှသွားပြီးတော့ကျွန်တော်တို့အသုံးမဝင်တော့တယ်လေဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာဒီမှာပေါ့အထူးဖြင့် US မှာအများစုသုံးခဲ့တဲ့ monoclonal antibody ပေါ့နော်ဒါကတော့အရှိတောင်အရှမှာတော်တော်လေးကိုမရတော့ကိုရှားပါတယ်ဒီမှာကတော့ကျွန်တော်တို့တော်တော်သုံးပါတယ်ဒီ monoclonal ဒီချိန်တခါတော့ကျွန်တော်တို့အရန်ကိုသုံးခဲ့ပါတယ်ဆိုတော့သုံးတဲ့အတွက်မှာ monoclonal ရဲ့မကောင်းတဲ့အချက်ကကျွန်တော်တို့စပြီးတော့သုံးခဲ့တဲ့ monoclonal တွေတစ်ခုပြီးတစ်ခုကျွန်တော်တို့ဆုံးရှုံးသွားတယ်ထွက်လာရတယ်ပေါ့နော်သုံးလို့မရဘူးပေါ့လေအခုလက်ရှိသုံးနေတဲ့ monoclonal တွေလည်းနောက်ဆုံးပဲရှိတာဒါထက်နောက်မှလည်းပေါ်လာတာမရှိသေးပါဘူးအဲ့ဒီ monoclonal လေးဒီအခုထွက်လာတဲ့ strain တွေကဘာမှသိပြီးတော့မတိုးတော့ဘူးပေါ့လေဆိုတော့အဲ့ဒါကိုကျွန်တော်အဓိကသူတို့သုံးတာပါ immune invasive variant ကိုကျွန်တော်တို့သုံးလိုက်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီမျိုးကွဲစိတ်သစ်ကအရင်မျိုးကွဲတွေထက်ပေါ့နော်ပိုပြီးတော့ဆုံးရမယ်သဘောရှိလားဆရာ
ကျွန်တော်တို့နားလေတဲ့တောက်ပေါ့နော်အခုဒါကတော့နည်းနည်းလေးအစ်စ်တော့ရှိနေသေးတာပေါ့နော်ဒီ XBB ပေါ့နော်သူတို့ကတော့ XBB ကိုထပ်ပြီးတော့ခွဲလိုက်ပြီးတော့ BB1 BB2 PV3 ရေဆိုပြီးတော့ပြောနေကြတာပေါ့လေဒါကတော့ scientist တွေအသုံးတုံးနေပေါ့နော်ဒီတရုတ်ပြည်မှာတော့ဒီ immune invasion immune escape လို့သုံးတာကတော့အဓိကဒီ monoclonal ကို effective ဖြစ်လားမဖြစ်လားပေါ့မှာကျွန်တော်တို့သုံးတယ်ပေါ့နော်ဒီ monoclonal တစ်ခုဖြစ်တဲ့ Avel Shield လို့ခေါ်တာပေါ့နော်ဒါကတော့ကျွန်တော်နောက်ဆုံးဒီနိုင်ငံမှာသုံးနေတဲ့ဟာပေါ့နော်ကျွန်တော်တို့ကအရင်တော့ဘယ်လိုဖြစ်လဲဆိုတော့ဒီလောလောဆယ်မှာ COVID ရတယ်ဆိုရင် Paxlovid တို့ Monjuvir တို့မရသေးတဲ့အချိန်မှာဆိုရင်ဒီ monoclonal ပဲအားကိုးရတာလေဆိုတော့ monoclonal ကို infusion တစ်နာရီပေါ့နော်ဆိုတော့ဒီကောင်တွေကအခုကတို့ကျွန်တော်သုံးနေတဲ့နောက်ဆုံးဒီ Avel Shield လို့ခေါ်တာပေါ့နော်အဲ့ဒီဆေးကိုမတိုးတဲ့အပိုင်းတွေတွေ့လာတယ်ဆိုတော့အဓိကအဲ့ဒါအကြောင်းသူက immune escape တွေပြောတာပေါ့နော
်ဟုတ်ကဲ့ဆရာဒီနေရာမှာအရင်ထိုးဆေးတစ်မျိုးကတော့အခုမျိုးစိတ်ကွက်တဲ့ကြောင့်ပေါ့နော်အာနိသင်ပြတ်သွားတဲ့သဘောပေါ့
ဟုတ်ပါတယ်ဒါပေမဲ့လေအခုကျွန်တော်တို့လက်ရှိထိုးနေတဲ့ vaccine တွေကတော့ဒီရောဂါကို serious ဖြစ်အောင်ကာကွယ်နိုင်တာဆိုတော့ဒေါ်လောသလတ်ဖတ်မိတဲ့လောက်ပေါ့နော်ဒီအိန္ဒိယမှာလူအသေးပြောက်များတာတွေပါတော့တွေ့ပါဘူးအခုဒေါ်လောဆယ်နိုဗ ెంబ ာလအတန်းပိုင်းပေါ့နော်လာတဲ့သတင်းတွေပေါ့လေဆိုလို့ရှိရင် disease အနေထားကတော့ mild disease ပဲဒီအိန္ဒိယမှာဒီ omicron variant ဖြစ်တဲ့ xbb variant မှာဆေးရုံတင်ပြီးတော့အသက်ရှင်လမ်းကြောင်းပေါ်ရောက်သွားတဲ့လူတွေနောက်ဆိုအသက်ဆုံးရှုံးသွားတဲ့လူတွေမရှိတဲ့လောက်ကိုရှားပါတယ်ဆိုပြီးတော့ထွက်လာတယ်ပေါ့နော်သူက xbb နဲ့ xbb1 ဆိုပြီးတော့အဲ့ဒီလူတွေကိုပြန်ကြည့်လိုက်လို့ရှိရင်အများစုသောလူတို့ဒီ vaccine ကိုရပြီးတဲ့လူတွေပါပဲနောက်တစ်ခုကလည်းကျွန်တော်တို့ဒီနိုင်ငံရဲ့ expert ပေါ့နော်ဒီ forge ကဒီ winter မှာတော့ဒီလိုဟာမျိုးတွေရတော့ရှိပါလေဒီလို search တွေရတော့ expect လုပ်ထားတယ်နံပါတ်တွေတက်လာမယ်ပေါ့လေ January လလောက်ဆိုရင်တော့အမြင့်ဆုံးလောက်ထိဖြစ်နိုင်တယ်လူနည်းလူသွားပဲပေါ့နော်အခုကဒီ tourism တွေအကုန်ပြောင်းပွင့်လိုက်တာလေနိုင်ငံတကာလေကြောင်းလိုင်းတွေကလည်းဒီတိုင်းပဲသွားလာနေတယ်အခုပိတ်ထားတဲ့နိုင်ငံတွေလည်းမရှိတော့ဘူးဆိုတော့တခါ New York ဒီ another wave of XBB တွေဖြစ်လာမလားပေါ့လေ concern ဖြစ်ကြတာပေါ့လေဆိုတော့ concern ဖြစ်တာကတော့ concern ဖြစ်တယ်ကိုယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒါမျိုးကိုအရင်တုန်းက2020တုန်းကပေါ့နော်ဒီလို concern ဖြစ်ရကောင်းမှမသိတဲ့အခါကျတော့အကြီးအကျယ်ကိုခံလိုက်ရပြီးသွားပြီလေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုတစ်ခါဒီမျိုးကွဲစိတ်တွေပေါ့နော်ဘလို့ချိုးသတိပြုဆရာတွေကတွေ့ထားပြီလဲဆရာ
ချုပ်ပြီးတော့ပြောရလို့ရှိရင်တော့အခုရတဲ့ဒီကမ္ဘာလုံးကနေအထူးသဖြင့်ပေါ့နော်အိန္ဒိယပေါ့ပြောတဲ့အရာတော့ဒီယောဂါပြင်းပြင်းထန်ထန်မဟုတ်တော့တော့ယောဂါလက္ခဏာစိုးစိုးဝါးကြီးမဟုတ်ပါဘူးနောက်တစ်ခုကအသက်သေးချေလောက်တဲ့အထိဒုက္ခရောက်လိုက်တယ်နေယောဂါအနေနဲ့တခုတော့မဟုတ်ပါဘူးဒါပေမဲ့လေဒီ XBB variant ဒီတကြိမ်စင်ကာပူကအစပြောလိုက်တဲ့အချိန်တုန်းကတနေ့ကိုလူရောက်15,000 18,000 လောက်ဖြစ်တယ်ဆိုပြီးဒီနိုဝင်ဘာဒီလဇန်ပေါ့နော်အောက်တိုဘာလကုန်ကနေလောက်မှာအဲ့မှာတော်တော်လေးကို hot topic ဖြစ်လာတယ်အဲ့တော့ဘယ်လောက်ထိ expect လုပ်ထားလဲဆိုစင်ကာပူ government ကဒီ mid november လောက်ထိမှာတရက်တရက်ကိုတောင်းငန်းထက်မှာ case ဖြစ်လာနိုင်တယ်ဆိုပြီးတော့ဒီလည်းပြောတော့နောက်တစ်ခုကပါ report လုပ်လဲဆိုတော့ဒီ variant ဒီပထမတစ်ပတ်ပေါ့နော်အဲ့ဒီအပတ်အတွင်းမှာဖြစ်တဲ့ case အကုန်လုံးရဲ့ 50 plus percentage ကဒီမျိုးကွဲကနေဖြစ်လာပါတယ်ဆိုပြီးတော့စင်ကာပူ government ပြောလိုက်တာနည်းနည်းလေးတကယ်ပါလို့စပြီးတော့ပြန်ကောင်းထောင်လာတဲ့အပိုင်းလေးရှိလာတယ်ပေါ့လေပြီးတော့စင်ကာပူမှာအရန်ကို transmissibility များတယ်ပေါ့ကွာတော့ transmissibility များတယ်ဆိုတဲ့အပိုင်းတွေကလည်းအများကြီးပိုလာတယ်နံပါတ်1ကအခုကဘယ်နေရာမှာမှဟို risk ကိုပိတ်ထားရတည်တော့ကိုရသူရုပ်ရှင်ုံတို့တခြားသောနေရာတွေအခုကဘာမှဝစ်ဆေးရမလို့တော့လေမြန်ပေါ်မှာလည်းဝစ်ဆေးရမလို့ဘူးယထားပေါ်မှာလည်းဝစ်ဆေးရမလို့ဘူးကာစီနိုမှာလည်းဝစ်ဆေးရမလို့ဘူးဆိုတော့ဥလာနိုင်ငံအကြောင်းရင်းအရန်ပေါ်တာပေါ့အရင်တော့ဆိုကိုက public transportation သွားလို့ရှိရင်ကို mask မတပင်းနဲ့ဝင်လို့မရတာဓမင်းဆိုင်တွေကိုသွားလို့ရှိရင် mask မတပင်းနဲ့ဓမမောလို့ရှိရင်အပြစ်မှမစားရင်ဒါမျိုးဆိုလို့မရဘူးလေဆိုတော့သူတို့ပြောတဲ့ data ကတော့ဟို alarming data တော့ဖြစ်ချင်းဖြစ်မှာပါဒါပေမဲ့လည်းဒီဘက်ကနေအိန္ဒိယကနေပြန်ပြီးတော့ခြေပါတဲ့ data very mild disease ပေါ့နော်ဆိုတော့ကျွန်တော်တို့အနေနဲ့ပြောရရင်တော့စောင့်ကြည့်ရအောင်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျန်းမာရေးကဏ္ဍပါဒီတစ်ပတ်အတွက်ကိုဗစ်မျိုးကွဲစိတ်သစ်တွေအကြောင်းကိုဒီနယူးယောက်မြို့ Wyckoff Heights ဆေးရုံညွှန်ကြားရေးမှူးနဲ့မြန်မာကိုဗစ်လူနာတွေကိုဖုန်းကနေတဆင့်ကူပေးနေတဲ့ကူးစက်ရောဂါအထူးကူဒေါက်တာဇေယာတက်ကိုမေးမြန်းပြီးတင်ဆက်ခဲ့တာပါ။ဇာတာပရိသတ်ညချမ်းဗီယိုမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တိုင်းရင်းဒီတိုင်းရင်းသားဒေသတွေကသတင်းတွေကိုစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနယ်စပ်ဒေသတိုင်းသားသတင်းတော်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မင်းပြားမြို့နယ်မှာစစ်ကောင်စီရဲ့ဇက်ရည်ရင်နှစည်းကိုအေးအေးကကြားဖြတ်တိုက်ခိုက်ခဲ့ပြန်တော့စစ်တပ်ကလက်နက်ကြီးတွေနဲ့လူနေတဲ့ရွာတွေဘက်ကိုပြန်လည်ပစ်ခတ်ခဲ့တာကြောင့်အိမ်ဆက်5လုံးလောက်ပျက်စီးခဲ့ပါတယ်သတင်းလွှာတွေထဲမှာတော့စစ်ကောင်စီကပြင်ဆင်ထုတ်ပြန်လိုက်တဲ့အမျိုးသားပညာရေးဥပဒေဟာတိုင်းသားဘာသာစကားသင်ကြားမှုကိုကန့်သတ်လိုက်တာဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မြင်းပြမြို့နယ်မှာနိုဝင်ဘာလ၈ရက်နေ့မနက်ပိုင်းကစစ်ကောင်စီဇက်ရဲရဲနှစည်းကိုရခိုင်တပ်တော်အေအေကကြားဖြတ်တိုက်ခိုက်ပြီးတဲ့နောက်စစ်တပ်ကလက်နက်ကြီးတွေနဲ့လူနေရွာဘက်ကိုပြန်လည်ပစ်ခတ်တာကြောင့်အ ਨੇ ဆုံးအိမ်၅လုံးပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုပျက်စီးသွားတဲ့နေအိမ်တွေကတော့မြင်းပြမြို့နယ်ဖလောင်းပြင်ရွာက၆လုံး၊စက်ကရီကျေးရွာအုပ်ချုပ်ရေးမှုအိမ်အပါဝင်၃လုံး၊ချောင်းရှည်ရွာက၂လုံးနဲ့ကြားရဲပြင်ရွာက၄လုံးတို့ဖြစ်ကြပါတယ်။ဇက်ရဲရင်နှစည်းနဲ့မြင်းပြမြို့နယ်မဲတော်တောင်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အခုလိုနေအိမ်တွေပျက်စီးသွားခဲ့တာပါ။ဒါပေမဲ့လူတွေကတော့ထိခိုက်မှုမရှိဘူးလို့ဆိုပါတယ်။
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့ကဒေသခံမျိုးတာနီယောက်ကိုစစ်ကောင်စီတပ်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့ပတ်သက်ဆက်နွယ်တယ်လို့စွပ်စွဲပြီးဖမ်းဆီးသွားတယ်လို့မိသားစုနဲ့နှိစသူတွေကပြောပါတယ်။ကြောက်မဲမြို့68ရိတ်တာရှိရှိအသက်20အရွယ်လူငယ်မျိုးသားတယောက်ကိုသူ့ရဲ့နေအိမ်ကနေဖမ်းဆီးသွားပြီး9ရက်ကွက်နေအသက်35နှစ်အရွယ်မျိုးသားနောက်တဦးကိုတော့ကြောက်မဲကားကိတ်ကနေဖမ်းဆီးသွားတာဖြစ်ပါတယ်။အသက်35နှစ်အရွယ်မျိုးသားဟာကားကိတ်ကိုသူ့နာမည်နဲ့ရောက်လာတဲ့ပစ္စည်းသွားထုတ်တဲ့အချိန်အဲ့ဒီပစ္စည်းတွေဟာ PDF တွေအတွက်ထောက်ပို့ပစ္စည်းတွေဆိုပြီးစစ်တပ်ကစောင့်ပြီးဖမ်းဆီးသွားတာလို့သူ့ရဲ့မိတ်ဆွေတယောက်ကပြောပါတယ်။ဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကိုဒီနေ့ဒီချိန်ထိပဲနေရာမှာဖမ်းဆီးထားတယ်ဆိုတာကိုမသိရသေးတဲ့အတွက်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်
။စစ်ကောင်စီကနေဥဆောင်ကျင်းပတဲ့အခုနှစ်တောင်ကြီးမြို့တဆောင်းနိုင်ပွဲတော်ကိုလူစီကားစီဖို့အတွက်ဆိုပြီးစစ်တပ်ကနေရက်ွက်ထဲကလူတွေကိုပိုက်ဆံပေးငားယူရတယ်လို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာလ9ရက်နေ့တဆောင်းနိုင်ပွဲတော်ဖွင့်ပွဲမီးပရိဒပင်လှည့်လည်ဖို့တယောက်ကိုကြက်တတောင်းစီနဲ့နိုဝင်ဘာလ9ရက်နေ့မှာပြုတ်လုတဲ့ပိတ်ပွဲရက်တွေမှာပါဝင်ဖို့တယောက်ကိုကြက်နှစ်တောင်းစီစစ်တပ်ကပိုက်ဆံပေးပြီးပွဲတက်ခိုင်းတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ပိုက်ဆံယူပြီးပွဲသွားတဲ့သူများစုကတော့ရက်ွက်အတွင်းလောင်းကစားဝိုင်းကလူတွေမူးယစ်တောက်စားနေသူတွေတာဖြစ်ပြီးမိပရိဒပင်ကိုလည်းမလုံမနေရညွန်ကြားခံထားရတဲ့ရက်ွက်တွေကဖြစ်တယ်လို့တိရက်ခန်အသက်30ကျော်အရွယ်လူငယ်တယောက်ကပြောပါတယ်။တာမန်တိရက်ခန်တွေကတော့လုံခြုံရေးအတွက်စိုးရိမ်ကြပြီးပွဲမတက်ကြပါဘူး။စစ်တပ်ကနေအာဏာမသိမ်းခင်တုန်းကတောင်ကြီးတဆောင်းနိုင်ပွဲတော်ဟာမြန်မာနိုင်ငံရဲ့နာမည်ကြီးမိဘုံပြန်ပွဲတော်တစ်ခုဖြစ်ပြီးရက်နီးရက်ဝေးကလာတဲ့ဧည့်သည်တွေနဲ့အထူးစီကားလာတဲ့ပွဲတော်ဖြစ်ပါတယ်
။မွန်ပြည်နယ်တောင်ပိုင်းခေါ်စာမျိုးအခြေဆိုင်စစ်ကောင်စီတပ်ရင်းကညပိုင်းအချိန်တွေမှာလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ခဲ့လို့ဒေသခံတွေချို့ထိခိုက်ဒဏ်ရာရှိခဲ့ပြီးစိုးရိမ်မှုတွေရှိနေကြပါတယ်။ခေါ်စာမျိုးအခြေဆိုင်ခရယာတုံးစစ်တပ်ရင်းကနေနိုဝင်ဘာလ9ရက်နေ့ကညဦးပိုင်းအချိန်ကစပြီးည10နာရီကျော်အထိမြို့နယ်အနီးတဝိုက်နေရာတွေကိုပစ်ခတ်ခဲ့တာကြောင့်အသက်9နှစ်အရွယ်အမျိုးသမီးငယ်လေးနှစ်ယောက်နဲ့အသက်60အရွယ်လူကြီးတစ်ယောက်လည်းနဲ့ကြီးကြီးစားထိမှန်ခဲ့တာပါ။ထိမှန်ဒဏ်ရာရရှိခဲ့တဲ့သူတွေကိုရေးမြို့နယ်ပြည်သူစေယုံကိုပို့ဆောင်ထားပြီးတချိန်တည်းမှာပဲခေါ်စာမျိုးမှရဲစခန်းကနေလဲတနတ်တန်တွေ6လမ်းပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်
။ချမ်းအေးတဲ့ဆောင်းရာတွေဝင်စားပြုတ်လာတာနဲ့အမျှအလူရှင်တွေနှဲပါလာတာကြောင့်ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့ပေါ်ကစစ်ဘေးရှောင်နေကြတဲ့ပြည်သူတွေအတွက်အနွေးထည်နဲ့ဆောင်းတွေလိုအပ်မှုမြင့်တက်နေတယ်လို့ပလက်ဝမြို့ကစစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါရယ်။ပလက်ဝမြို့ကစစ်ဘေးရှောင်ပြည်သူတွေဟာ2020ခုနှစ်တုန်းကတော့ချင်းပြည်နယ်အစိုးရ NGO ပုဂ္ဂလိကအဖွဲ့အစည်းတွေအလူရှင်တွေကဆောင်းတွင်းအနွေးထည်ဆောင်းတွေကူညီလူသားမှုတွေရှိခဲ့ပေမဲ့
ဆီအာနာတိမ်ပြီးနောက်ပိုင်းမှာတော့လမ်းပန်းဆက်သွယ်မှုခက်ခဲမှုလုံခြုံရေးတင်းကျပ်မှုတွေကြောင့်ကုညီထောက်ပံ့မှုတွေမရကြတော့တာဖြစ်ပါတယ်အခုပလောဝမြို့ပေါ်မှာတက်ကြီးရွယ်အိုတွေကိုဝန်ဆောင်တွေကလေးငယ်တွေအပါအဝင်စစ်ရှောင်9000ကျော်ရှိနေပြီသူတို့အတွက်ဆောင်တွင်အဝတ်ထည်တွေမကပဲအာဟာရဖြစ်ဆက်စာနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ကုညီသူတွေကပြောပါတယ်
ကရင်မြို့သားစီယုံကန်ယူထင်းချုံနယ်မြေထဲမှာဖလန်တောင်တိုက်နယ်စေယုံကိုစစ်တပ်ကလည်းနဲ့ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်စေယုံကိုယာယီပိတ်ထားရတယ်လို့ကရင်နယ်တိုက်ရင်တက်ရင်မှုကပြောပါတယ်။နိုဝင်ဘာလ1ရက်နေ့ကစကခါရှစ်လက်အောက်ခံခမရ၄တုံညာ၈တက်ရင်ကမမောင်းကဖလန်တောင်တိုက်နယ်စေယုံကိုတရ25မှမနဲ့9ချက်ပစ်ခတ်ခဲ့တာကြောင့်ဒီနေ့ဒီချိန်ထိစေယုံကိုယာယီပိတ်ထားရတယ်လို လို့ရကိုထွက်ပြေးတင်းဆောင်နေရတယ်လို့ KNL တက်ရင်မှုကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်ကောင်စီကပြင်ဆင်ထုတ်ပြန်လိုက်တဲ့အမျိုးသားပညာရေးဥပဒေဟာတိုင်းသားဘာသာစကားသင်ကြားမှုကိုကန့်သတ်လိုက်တာဖြစ်တယ်လို့မြို့အမျိုးသားပညာရေးကော်မတီဝင်ဆရာဆရာမတွေကပြောဆိုလိုက်ပါတယ်ဒီကြောင့်ကိုတော့ရမင်းကစူးစီးတင်ဆက်ထားပါတယ်
အခုစစ်ကောင်စီကပြင်ဆင်ထုတ်ပြန်လိုက်တဲ့အမျိုးသားပညာရေးဥပဒေကတိုင်းရင်းသားဘာသာစကားသင်ကြားမှုကိုချုပ်ကန့်ကတ်တတ်လိုက်တာဖြစ်တယ်လို့မော်အမျိုးသားပညာရေးကော်မတီဝင်ဆရာမင်းအောင်စီကပြောပါတယ်
ပြန်ပြင်လိုက်တဲ့ဟာကဒီတိုင်းသားဘာသာစကားသင်ကြားမှုကိုဒီနေ့အစိုးရကဒီမူလရအစီအမပဲသင်ကြားရမှာဆိုတော့အဲ့ဒါကိုကတ်တတ်လိုက်တာကျွန်တော်မြင်တာကအဲ့ဒါကပို့ပြီးတော့ဟိုချုပ်ကန့်မှုသင်ကြားလိုက်တဲ့ပေါ်ဒီလိုဒီဖက်ဒရယ်စနစ်ကိုဥတည်ပြီးသွားတဲ့ခါမှာဒါမျိုးကိုမလုပ်သင့်ဘူးလို့ကျွန်တော်တို့မြင်ပါတယ်
သမရဦးသိန်းစိန်လက်ထက်2014ခုနှစ်မှာအမျိုးသားပညာရေးဥပဒေကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းခဲ့ပြီး2015ခုနှစ်ဇွန်လမှာတည်ဆဲဥပဒေတွေနဲ့အညီပြင်ဆင်ဖြည့်ဆွတ်ခဲ့ပြီး2022ခုနှစ်အောက်တိုဘာလ29ရက်နေ့မှာလက်ရှိစစ်ကောင်စီကပြန်လည်ပြင်ဆင်လိုက်တာပါမိုးမျိုးသားပညာရေးဌာနကဆရာမမိကျဲတော်ကတော့တိုင်းရင်းသားကလေးတွေဗမာမှုပြုခန့်ရတာလို့ပြောပါတယ်
မြန်မာဘာသာစကားကိုအစာသင်ခန်းသုံးဘာသာစကားဖြစ်အသုံးပြုရမည်ပြောင်းလိုက်တဲ့အခါကျတော့ဒီတိုင်းနာကလေးတွေတို့ဗမာစကားနားမလဲတဲ့ဘာသာစကားနဲ့သိနေတဲ့အခါကျတော့ဗမာမှုပြုခံရတယ်လို့ကျွန်တော်တို့မြင်တာပေါ့နော
်ဒီမိုကရေစီပညာရေးတစ်ပိတ်ပေါ်ပေါက်လာပြီးနောက်ပိုင်းပြဋ္ဌာန်းလာခဲ့တဲ့တိုင်းနာဘာသာစကားသင်ကြားရေးဥပဒေကိုအခုလိုပယ်ဖျက်လိုက်တာဟာဗမာစကားမပြောတတ်တဲ့တိုင်းနာကလေးတမ်းပေါင်းများစွာအတွက်ရက်ဆက်ရရောက်တယ်လို့တိုင်းရင်းသားပညာရေးအကြံပေးဆရာဒေါက်တာတိုင်းနိုင်ကသုံးတတ်ပါတယ်
။ဒါတော်တော်လေးနိုင်ကျင့်လုံမှုနဲ့ပြင်းထန်တဲ့ဖိနှိပ်ချုပ်ချယ်မှုလို့မြင်မိပါတယ်။ဘာသာစကားတန်ရန်ဇာတကိုလည်းပဲတန်ဖိုးမထားရောက်ပါတယ်။ပို့ပြီးတော့အရေးကြီးတာကတော့မိခင်ဘာသာစကားဗမာမဟုတ်တဲ့ဗမာစကားကိုလုံးဝမပြောတတ်တဲ့တိုင်းရင်းသားကလေးငယ်တမ်းပေါင်းများစွာအတွက်အလွန်ပဲရက်ဆက်ရရောက်တယ်
။အမျိုးသားပညာရေးဥပဒေကိုလွတ်တော်မရှိတော့တဲ့အခုလိုအာဏာသိမ်းကာလမှာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်လက်မှတ်ရေးထိုးပြီးပြင်ဆင်ပြောင်းလဲခဲ့တာဖြစ်ပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့ကစစ်ဘေးရှောင်စခန်းတွေကိုစစ်ကောင်စီကပိတ်သိမ်းခံပြီးတော့စစ်ဘေးရှောင်ပြည်သူတွေကိုနေရပ်ပြောင်းချဖို့ညွှန်ကြားထားပေမဲ့စစ်ဘေးရှောင်တွေကပြန်နိုင်တဲ့အခြေအနေမရှိသေးဘူးလို့ပြောပါရယ်။ကျွန်မအမေကနေတင်ဆက်ပေးပါမယ်။ကြောင်မဲမြို့တွင်ကစစ်ဘေးရှောင်စခန်းတွေကိုပိတ်သိမ်းမှုရည်ရွယ်ချက်နဲ့စစ်တပ်ကစစ်ဘေးရှောင်ပြည်သူတွေကိုနေရပ်ပြောင်းရေးညွှန်ကြားလာတာဖြစ်တယ်လို့ဟူးစွန်ရွာကနေကြောင်မဲကိုစစ်ဘေးတင်းရှောင်လာတဲ့စစ်ရှောင်မျိုးသမီးတယောက်ကပြောပါရယ်
ရန်ခိုင်နာကိုပြတက်ကတော့ပြောတာကြောက်မဲမျိုးမှာတုတ်ခတ်တယ်မရှိမရှိရဘူးပဲအဲ့မျိုးပဲပြောတယ်ပြောပြန်သွားလို့ရှင်ပြန်လို့မရအောင်လေခေါ်ဒီမတို့ရွာခုဆိုရပါနေတဲ့ပြတက်ကမပေးပြန်အောင်လေဒီမတို့ရွာနေတဲ့ဟာပြတက်ကတော့ပလောင်စစ်သားတွေဆိုတာတိအောက်အေးမှာလေပြန်သွားရင်လေအရှင်လည်းမပြေဘူးပြန်သွားလို့ပြန်လို့ရလဲဟိုပါလေဒီမတို့အိမ်ထဲမှာပါမဆိုမရှိတော့လေသူတို့အကုန်လုံးယူသွားတယ်ဟိုပါလေတပြည့်ပြည့်ပြည့်ကြားတာတော့ DLA အဖွဲ့တွေအကုန်လုံးယူသွားတယ်
လက်တလောကြောင်မဲမျိုးနဲ့အတွင်တိုက်ပွဲအခြေအနေတွေကငြိမ်သက်နေပြီမဲ့ဟူးစွန်ကျေးရွာထဲမှာ TNL အဖွဲ့ကတက်ဆွဲထားပြီးစစ်ကောင်စီတပ်အပြင်တိုင်းသားလက်နက်ကန်အဖွဲ့ပေါင်းစုံတို့ကလည်းစစ်ကြေးအခွန်ငွေတွေကောက်ခံနေတာနဲ့လုံခြုံရေးပိုင်းလည်းစိတ်မချရသေးတာကြောင့်နေရပြန်ရေးကအဆင်မပြေသေးဘူးလို့စစ်ဘေးရှောင်အမျိုးသားတယောက်ကပြောပါရယ်
ပြန်လို့လည်းမပြန်ရေးဘူးလို့ဖြစ်တယ်လေ။ဘာမှလည်းဟိုလိုမျိုးလုံခြုံမှုမရှိသေးဘူးလေ။အေးရှင်းရှင်းမဖြစ်သေးဘူးလေ။ရှင်းရှင်းရေးမရသေးဘူးပေါ့။
Dilo chenere jao huso myai sai ton hai sa de jiyo ri ga sit be shao nei ha niyet ko ma pyan nai de be chao me myo paw ga shan sa pe ne yin jei mu bai niya ma ni thai ni ja ha pi lo tacho a ro ain ga pi lo ni ni ja ha de lo sit be shao nei ga pyo ba de chao me myo paw ga sit be shao nei ko october la goun bai ma sakhan nei pait tain pi lo niyet ko pyan ja bo nyun ja tha be me a che nei ko saung ji ni ja de lo shan sa pe ne yin jei mu a tin chao me ye ukkatha sai lian han ga pyo ba de
အပေါ်ကညွန်ကြတာတော့ဒီအောက်တိုဘာကုန်တော့ပိတ်သိမ်းဖို့တော့ပြောတယ်ပေါ့နော်ဒီကတိုက်ပွဲရှောင်တရားသူတို့ရဲ့အခက်အခဲကိုပြောတယ်ဒါမဲ့ပြန်လို့တော့မရပြန်မရတဲ့အကြောင်းကဟိုမှာအီကိုကလေးရှိတယ်အကြွေကြီးဒီဖက်ကလုံချုံကြီးအပြေးဝနဲ့လိုက်ဖို့ပေးနိုင်တယ်လုံချုံကြီးယူပေးနိုင်တယ်ဆိုတော့ကျွန်တော်ပြန်မယ်ဆိုပြီးမှအဲ့လိုပြန်တောင်းဆိုတော့ဒီအဲ့ဒါဆိုရင်တို့ဒီဖက်ကပြောတ
SSBB, SSA, PSLF, TNLA, Mahamita Puru, Jaga, Taipuri, Jau, Sabin Shang Lare, Duri Pippi, Mune de Kuloma, Sabin Shang Natang Jolau, Shinai, Dilu, Akuni Bini de Puri Gap, Yosu Taja Barishun. Akusabi de Jinjo Gunasin Jayamaba.
Nim Yam Yune, Masikon, see, say ye in the CEO, Ega, Japta, Taikai Cabin now, Sitaka Lenajirine, Luni, Yaribako, Pialle, Picata Jau, Aneso in Sangalum, Jessie Cavare.
จอมเมดิดากะมิวดาเนียโกสิกกอนซีตักกะพีดีเอฟเนี่ยปัดตะเสร็จเนี่ยเรลุซุซวยบีพันซีตัวเรลุมิดาสุวินเนี่ยนิสัตตุริกะเปียวบาเรโดราชินเวคุนาเซนเนเกจารากะรอเนซัตเดต้ากะต้ายนาตะเทนตอกตุริกะนี่อะปัดเซนติเสร็จไปนี่เดต้ายนตะเทนลวะเปဖြစ်ပါเรนอกตะเทนบัดอะซีเซนมาเปลี่ยนส่งจ่ายอ่ะเอามาชวนจม้าอามีบา
ဒါကတော့တိုင်းသားဒေတာတွေကသတင်းတွေကိုစုစည်းတင်ပြနေတဲ့တိုင်းရင်သတင်းလှအပတ်စဉ်အစီအစဉ်မှာရှင်ရှားတာပြည်ညချံ
ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့ကအရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့အာဆီယံခေါင်းဆောင်တွေဟာကမ္ဘောဒီးယားပြည်ရင်နိုရိုဒမ်ဆီဟာမိုနီကိုဒီကနေ့တွားရောက်တွေ့ဆုံနှုတ်ဆက်ကြပါတယ်။ပြည်ရင်ဆီဟာမိုနီကကျိုးဆိုးအခမ်းပြီးအပြန်အလှန်ယုံကြည်မှုနဲ့နားလည်မှုအတွက်စိတ်ဆန္ဒကောင်းတဲ့ယူသားမှုရှိကြမယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်ခ ဆိုသောဝါလူမှုရည်ရဲ့အခက်အခဲတွေကြောင့်ဩစတြေးလျကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာမှုအရနေထိုင်ခွင့်ဗီဇာတွေကိုဦးစားပေးသွားမယ်လို့ဩစတြေးလျလူမှုကြီးကြပ်ရေးဝန်ကြီးကသတင်းထုတ်ပြန်ပါတယ်။ဩစတြေးလျနိုင်ငံတွင်းကိုနိုင်ငံကူးဗီဇာနဲ့ရောက်လာပြီးလက်ရှိနေထိုင်နေတဲ့မြန်မာလူမျိုးတွေအတွက်ပြည်ထောင်စုရဲ့ဦးစားပေးအကာအကွယ်ရယူမှုရှောက်ထားနိုင်တယ်လို့လည်း င်ငံတွေနဲ့ငင်းကြိုင်းစာချုပ်ချုပ်ဆိုလိုက်ပါတယ်။ရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ထိပ်သီးဆွေးနွေးကမ္ဘောဒီးယားမှာစတင်လိုက်ချင်းရုရှားအထူးကြံပူဆန်အောင်ချုပ်ပါတဲ့အနေနဲ့ယူကရိန်းကအာဆီယံနဲ့ငင်းကြိုင်းမိဖက်ပူးပေါင်းဆောင်ရွက်မှုစာချုပ်ကိုဒီကနေ့လက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကအရသားတွေပေါ်တိုက်ခိုက်မှုတွေမယံမနာဖြစ်ပေါ်နေတဲ့မြန်မာနိုင်ငံကပဋိပက္ခတွေအဆုံးသတ်ရေးတွေ့ဆုံဆွေးနွေးကြဖို့ပေါ်ဟမ်းမင်းကြီးဖရန်စစ်ကပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းဖြစ်ပေါ်နေတဲ့စစ်ပွဲတွေရဲ့အနေထားယုံနေအကြောင်းနိုဘလာ9ရက်နေ့ကဗာတီကန်မြို့မှာပြုလုပ်တဲ့တရားပွဲမှာပေါ်ဟမ်းမင်းကြီးကမြန်မာအရေးကိုထက်သွင်းပြောကြားသွားခဲ့တာပါ။ပြည်တွင်းစစ်နဲ့ပဋိပက္ခတွေဆယ်နှစ်ကျော်ကြာဖြစ်နေတဲ့စီးရီးယားအရေးယမန်နိုင်ငံကကလေးတွေရဲ့ဘေးဒုက္ခနဲ့မြန်မာနိုင်ငံအရေးတို့ကိုစဉ်းစားကြည့်လိုက်ရင်စစ်ပွဲတွေကလူသားမျိုးနွယ်အပါအဝင်အရာအလုံးကိုဖျက်ဆီးနေတာကြောင့်ဒါကြောင့်ဒီပဋိပက္ခတွေကိုစစ်ပွဲတွေနဲ့ဖြည့်ဆင်းလို့မရနိုင်ကြောင်းပိုယဟမင်းကြီးကပြောပါရခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါရှင်။အတံဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချမ်းပါ။ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ကြာတာပရိသတ်ညဂျန် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ Bay and ရဲ့အသွေအသွေကနေကင်းဝေးကြပါစေရှင်။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.